of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ April 10ရက်တောက်ချာနေ့အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မဆူမြတ်မော်ပါရှင် COVID-19 ကပ်ရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်ယေရှုခရစ်တော်ဂျေရုဆလင်မှာကားဆင်ခြင်ခံရတဲ့နေ့လို့ခရစ်ယာန်ဘာသာဝင်တွေယုံကြည်ထားကြတဲ့ဒီကနေ့ Good Friday နေ့မှာကဘာတဝမ်းကတန်းနဲ့ချီတဲ့ခရီးရန်တွေအထိမ့်မှတ်ဆူတောင်းပွဲတွေကိုလုပ်နေကြပါတယ်။ကဘာတဝမ်း COVID-19 ဖြစ်နေချိန်မှာအခုလိုဘာသာရေးအထွတ်အမြတ်နေ့မှာဝင့်ပြူသူအများစုဟာပုံမှန်လိုဖျားရှိခိုးချောင်းတွေမှာစူဝေးဝင့်ပြူတာမျိုးမဟုတ်ပဲအွန်လိုင်းပေါ်ကအပါအဝင်တခြားနည်းလမ်းတွေနဲ့ဆူတောင်းဝင့်ပြူပွဲတွေကိုလုပ်နေကြရပါတယ်။ကဘာနိုင်ငံတော်တော်များများမှာလူတွေဟာအိမ်မြေမထွက်ကြပဲရောဂါပိုးကူးစက်ပြန့်နှံ့မှုထိန်းချုပ်နိုင်ဖို့ကြိုးစားနေကြတာပါ။American ပြည်ထောင်စု John Hopkins တက္ကသိုလ်ရဲ့ Coronavirus သတင်းအချက်အလက်စုဆောင်ရေးစင်တာရဲ့စာရင်းအရကမ္ဘာတဝန်း Coronavirus ကိုကူးစက်နေသူ 1.6 တန်းကျော်ရှိနေပါတယ်။ဒီကပ်ရောဂါကြောင့်ကမ္ဘာမှာ1930ပြည့်နှစ်ပိုင်းတွေကဆိုရင်အဆိုးဆုံးစီးပွားရေးပြတ်ကတ်နဲ့ကြုံရနိုင်တယ်လို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့အကြီးအကဲ Kristalina Georgieva ကတတိပေးထားပါတယ်။ဒီကပ်ရောဂါကြောင့်အာဆီယံနိုင်ငံတွေရဲ့စီးပွားရေးအပေါ်တက်ရောက်မှုကိုနားလည်နိုင်ဖို့အတွက်မြန်မာနိုင်ငံအပါအဝင်အာဆီယံနိုင်ငံတွေ COVID-19 ရောဂါရင်ဆိုင်နေရတဲ့အခြေအနေတုံ့ပြန်နေတဲ့အခြေအနေတွေကိုစုစည်းထားတဲ့ website ကို American ASEAN စီးပွားရေးကောင်စီကစတင်ခဲ့ပါတယ်။လိပ်စာက covid19.usasean.org ဖြစ်ပါတယ်။COVID-19 ကပ်ရောဂါကြောင့်ထိခိုက်နေတဲ့ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုကူညီဖို့အတွက်ယူရိုငွေဘီလီယံ900ရန်ပုံငွေသုံးသွားမယ်လို့ယူရိုငွေကြေးသုံးဆွဲတဲ့ EU နိုင်ငံ19ခုရဲ့ဗဏ္ဍာရေးဝန်ကြီးတွေကသဘောတူခဲ့ကြပါတယ်။အခုလောက်ပမာဏများပြားတဲ့ထောက်ပံ့ကူညီရေးရန်ပုံငွေတွေအရင်ကဘယ်တော့မှမရှိခဲ့ဘူးလို့ယူရိုငွေသုံးနိုင်ငံများဥက္ကဋ္ဌမာစီယာနိုဆန်တန်နိုကပြောကြားခဲ့ပါတယ်။
The package we approved today is all of a size close to 4% of European.
ဒီကနေ့တည်ပြလိုက်တဲ့ဗန်နာရေးကူညီငွေဟာဥရောပသမဂ္ဂတစ်ခုလုံးအသက်တင်ထုတ်လုပ်မှု GDP တန်ဖိုးရဲ့400ခိုင်နှုန်းနီးပါးလောက်ရှိပါတယ်။ပြည်ထနာရင်ဆိုင်နေရချိန်မှာ EU စီးပွားရေးကိုချက်ချင်းထိမ့်မှတ်ပေးပြီးအကာအကွယ်ပေးမဲ့အစွမ်းထက်တဲ့ထောက်ပံ့မှုဖြစ်တယ်လို့ယူရိုငွေသုံးနိုင်ငံများဥက္ကဋ္ဌကဗီဒီယိုလင့်ကတဆင့်လုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားတာဖြစ်ပါတယ်။ကယောဂါကြောင့်ကုမ္ပဏီတွေအလုပ်သမားတွေကျန်းမာရေးဆောင်ရှားမှုစနစ်တွေထိခိုက်နေတာကြော်ပါစေရေးအတွက်အခုအတည်ပြုလိုက်တဲ့ငွေတွေကိုသုံးဆွဲမှာဖြစ်ပါတယ်။ COVID-19 ကယောဂါထိန်းချုပ်တားဆီးတဲ့အနေနဲ့ရန်ကုန်မြို့နဲ့အဓိကမြို့တော်တော်များများမှာမလိုအပ်ရင်အိမ်ပြန်မထွက်ဘဲနေကြဖို့ညွှန်ကြားချက်ဟာဒီကနေ့ April 10ရက်နေ့မှာစတင်ပါတယ်။မဖြစ်မနေကျန်းမာရေးကိစ္စနဲ့အစားအသောက်ဝယ်ယူမှုကလွဲလို့နေအိမ်အပြင်မထွက်ကြရေးအတွက်ရန်ကုန်တိုင်းအစိုးရအဖွဲ့ကသက်ဆိုင်ရာအုပ်ချုပ်ရေးဌာနတွေကိုကြီးကြပ်ဆောင်ရွက်ဖို့ညွှန်ကြားထားတာပါရက်ကွက်ခြေရွာအလိုက်အုပ်ချုပ်ရေးမှုတွေကလည်း April 10ရက်နေ့ကနေ18ရက်နေ့အထိတကြံကာလအတွင်းမှာအိမ်ပြန်မထွက်ကြဖို့ရက်ကွက်တွေထဲမှာလိုက်လံနှိုးဆော်ထားပါတယ်ဒါဟာမဖြစ်မနေလိုက်နိုင်ရမယ့်ဥပဒေညွှန်ကြားချက်တော့မဟုတ်ပါဘူးဒါပေမဲ့နေအိမ်အပြင်မထွက်ဖို့ညွှန်ကြားချက်စတင်အသက်ဝင်တဲ့ဒီနေ့မှာတော့ရန်ကုန်နေရာတော်တော်များများမှာလူသွားလူလာနေသွားပါတယ်တစ်ချိန်တည်းမှာပဲအစိုးရကလာစာနဲ့ဆင်းရဲသားပြည်သူတွေကိုထောက်ပံ့ကူညီတဲ့အစီအစဉ်ကိုလည်းဒီကနေ့မှာစတင်ပါတယ်။ဒါပေမဲ့တချို့နေရာတွေမှာပဲစတင်နိုင်ပြီးဆင်းရဲသားပြည်သူအလုံးအထွေအကူအညီပေးနေတာမျိုးတော့မဟုတ်သေးပါဘူး။ဒါဟာကနဦးအဆင့်ဆောင်ရွက်ချက်ဖြစ်လာမို့နောက်ပိုင်းကျမှအစီအစဉ်ကိုအပြည့်အစုံဆောင်ရွက်သွားမှာလို့ရန်ကုန်တိုင်းအာဏာပိုင်တွေကပြောထားပါတယ်။မြန်မာနိုင်ငံမှာလူ့အခွင့်အရေးကိုငြိမ်းငြိမ်းချမ်းချမ်းတောင်းဆိုလို့ထောင်ချခံရသူတွေကိုချွင်းချက်မရှိချက်ချင်းလွှတ်ပေးဖို့အတွက် Amnesty International လူ့အခွင့်အရေးအဖွဲ့အရာရေးထွေထွေတွေ့ရမှုကသမရအဝင်းမြင့်ကိုအိတ်ဖွင့်ပေးစာပေးပို့လိုက်ပါတယ်။လူခွင့်ရီကာကွယ်ဆောင်ရှောက်သူတွေတက်ကြွလှုပ်ရှားသူတွေသတင်းသမားတွေအားလုံးကိုပြန်လွှတ်ပေးဖို့ယာယီအထွေထွေအတွင်းရင်းမှု Julie Vaha က April 9ရက်နေ့နေစွဲနဲ့စာရေးသားပေးပို့ခဲ့တာပါ
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်
ဒီအမေရိကန်တန်းကနေဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ပြောပြပေးသွားမှာဖြစ်ပါတယ်။က ကိုရိုနာဗိုင်းရပ်စ်ကရောဂါကူးစက်မှုကကမ္ဘာတစ်ပတ်ငြိမ်းချမ်းရေးလုံခြုံရေးနဲ့ကျန်းမာရေးကိုချိန်ချောက်လာနေတာကြောင့်ကမ္ဘာကူးစက်မှုကအဖွဲ့ကြီးဟာလွန်ခဲ့တဲ့85နှစ်စတင်တည်ထောင်ချိန်ကစပြီးဆိုရင်ကြာအကောင်းဆုံးစိန်ခေါ်မှုနဲ့ရင်ဆိုင်နေရတယ်လို့ကူးစက်မှုကအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကမနေ့ကြာသပတေးနေ့မှာသတိပေးလိုက်ပါတယ်။ COVID-19 ကရောဂါကနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုအကြီးအကျယ်ချိန်ချောက်နေပြီးအဲဒီကနေလူမှုရေးမငြိမ်သက်မှုတွေနဲ့အကြမ်းဖက်မှုတွေအထိဖြစ်လာနိုင်ကြောင်းအဲ့လိုဖြစ်လာခဲ့ရင် virus ပိုးတိုက်ဖျက်ရေးအတွက်လှုပ်ဆောင်နေတာတွေကိုလည်းအကြီးအကျယ်ထိခိုက်လာနိုင်တယ်လို့အတွင်းမှုချုပ်ကကုလသမဂ္ဂလုံခြုံရေးကောင်စီတကပိတ်အစည်းအဝေးအတွင်းမှာပြောကြားခဲ့ပါတယ်။မနေ့ကြာသပတေးနေ့ဟာတရုတ်နိုင်ငံကသူတို့စီမံ COVID-19 ကာယရောဂါစိုးကြီးကိုရင်ဆိုင်နေရတယ်လို့ကုလသမဂ္ဂကိုတရားဝင်အတည်ပြုခဲ့တဲ့ရပ်ပေါင်း100ပြည်တဲ့နေဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အမြဲတမ်းအဖွဲ့ဝင်မဟုတ်တဲ့နိုင်ငံ10နိုင်ငံကလုံခြုံရေးကောင်စီအစည်းအဝေးလုပ်ဖို့နဲ့COVID-19 ကာယရောဂါကကုလသမဂ္ဂရဲ့ငြိမ်းချမ်းရေးလူသားချင်းစာနာမှုနဲ့နိုင်ငံရေးလုပ်ငန်းစဉ်တွေအပေါ်မှာဘလို့အကျိုးသက်ရောက်မှုတွေရှိနေတယ်လဲဆိုတာကိုအတွင်းမှုချုပ်အနေနဲ့အဖွဲ့ဝင်တွေကိုရှင်းပြဖို့အတွက်ခေါ်ဆိုလိုက်တာဖြစ်ပါတယ်။ဒီလုံခြုံရေးကောင်စီစည်းဝေးကိုတော့ဗီဒီယိုကနေတစ်ဆင့်လုပ်ခဲ့ကြတာဖြစ်ပြီးတော့စည်းဝေးအတွင်းမှာအတွင်းမှုချုပ်ကသူ့ရဲ့စိုးရိမ်မှုတွေတော်များများကိုပြောသွားခဲ့ပါတယ်ခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ကာကွယ်ဖို့စမ်းသပ်ထုတ်လုပ်ထားတဲ့ကာကွယ်ဆေးသစ်ကိုတရုတ်သိပ္ပံပညာရှင်တွေကလူတွေနဲ့စမ်းသပ်ပြီးတပတ်မပြည့်ခင်မှာပဲအဲ့ဒီကာကွယ်ဆေးကိုစမ်းသပ်ထိုးခံမဲ့ဒုတိယအထုပ်ကိုရွေးချယ်လိုက်ပြီးလို့တရုတ်စုအပိုင်းသတင်းမီဒီယာတွေကဖော်ပြလိုက်ပါတယ်။ဒီကာကွယ်ဆေးစမ်းသပ်တဲ့အစီအစဉ်အတွက်ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားခဲ့တဲ့ဟူဘေးပြည်နယ်ကအသက်18နှစ်အထက်လူ900ကိုခေါ်ယူစုဆောင်းနေတာဖြစ်ပါတယ်။အခုထုတ်လုပ်နေတဲ့ကာကွယ်ဆေးတွေအနေနဲ့အဆင့်3ဆင့်တောင်မှမဟုတ်အဆင့်4ဆင့်အထိစမ်းသပ်ဆစ်ဆေးမှုတွေလုပ်သွားမှာဖြစ်ပါတယ်။စမ်းသပ်မှုတွေလုပ်နေစဉ်ကာလအတွင်းလူအရေအတွက်ကိုလည်းတိုးပြီးလုပ်သွားမှာဖြစ်တဲ့အပြင်အဲ့ဒီနောက်ဆေးရဲ့ဘေးထွက်ဆိုးကျိုးတွေဘလောက်ရှိတယ်ဆိုတာနဲ့ဘလောက်ထိထိရောက်မှုရှိလဲဆိုတာတွေကိုအနီးကစောင့်ကြည့်ပြီးဆုံးဖြတ်သွားမှာဖြစ်ပါတယ်။ကာကွယ်ဆေးစမ်းသပ်မှုတွေဟာနေ့နဲ့ချီကြာနိုင်ပေမဲ့အခုလက်ရှိဖြစ်နေတဲ့ကာယရောဂါမှာတော့ပိုပြီးတော့မြန်မြန်ဆန်ဆန်ထုတ်လာနိုင်တဲ့အခြေအနေရှိတယ်လို့ခန့်မှန်းရပါတယ်။ဒါဟာဒုတိယဆင့်စမ်းသပ်မှုကိုလင်းလင်းမြန်မြန်လှုပ်ဆောင်လိုက်တာဖြစ်ပြီးဒါကိုကြည့်ကြအဖြစ်တရုတ်နိုင်ငံအနေနဲ့အလွန်ကိုစနစ်တကျနဲ့အမြန်လှုပ်ဆောင်နိုင်တယ်ဆိုတာကိုပြသနေတယ်လို့ American ပြည်ထောင်စု Oregon ပြည်နယ်မှာရှိတဲ့မြောက်ဝန်နဲ့လူမျိုးနွယ်စုတွေကိုလေ့လာတဲ့အမျိုးသားသုတေသနဌာနကကာကွယ်ဆေးလေ့လာသူမတ်စလစ်ကာကပြောပါတယ်။တရုတ်နိုင်ငံကကာကွယ်ဆေးစမ်းသပ်မှုပထမအဆင့်ကိုပြီးခဲ့တဲ့မတ်လ16ရက်နေ့ကလှုပ်ဆောင်ခဲ့တာပါ။တရုတ်နိုင်ငံကအဲ့လိုစမ်းသပ်လိုက်တဲ့ချိန်ထဲမှာပဲအမေရိကန်မှာလည်းမော်ဒါနာသီရပူတဲ့ဇီဝနည်းပညာကုမ္ပဏီကစမ်းသပ်ထုတ်လုပ်တဲ့ကာကွယ်ဆေးကိုဆီယက်တယ်မြို့ကန်တဦးကိုစမ်းသပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။မက္ကဆီကိုနိုင်ငံမှာတော့ COVID-19 ရောဂါနဲ့ဆက်စပ်တဲ့ရောဂါလက္ခဏာတွေ့ရှိရတယ်လို့အစိုးရကအကြောင်းကြားတဲ့သူတွေကိုမက္ကဆီကိုစီးတီးမြို့တော်အစိုးရဝန်ထမ်းတွေကအပူချိန်တိုင်းခရီးရာတွေပါဝင်စေဝါပစ္စည်းထောက်ပံ့တွေလိုက်လံပေးဝင်နေပါတယ်။မက္ကဆီကိုအစိုးရရဲ့အကြံပြုချက်တွေနဲ့အညီအခုလိုလိုအပ်တဲ့ကျန်းမာရေးအထောက်အကူပစ္စည်းတွေကိုပေးဝင်နေတာဖြစ်ပြီးတော့ရေးပေါ်ကုသဖို့မလိုတဲ့သူတွေကိုတော့အိမ်နေမှာပဲတီးကြားခွင့်နေကြဖို့အစိုးရကအကြံပေးထားပါတယ်။ဒါပြင်အသက်အရွယ်ကြီးတဲ့သူတွေအဆင်ပြေမှုရှိမရှိနဲ့သူတို့မှာလိုအပ်တဲ့အထောက်အကူပေးမှုတွေရှိမရှိဆိုတာကိုလည်းလိုက်လံကြည့်ရှုစစ်ဆေးခဲ့ကြပါတယ်။အခုလိုကိုရိုနာဗိုင်းရပ်စ်ကရောဂါကြီးကြားရောက်တဲ့အချိန်တွင်အရေးပေါ်အကူအညီလိုအပ်နေသူတွေအတွက်အစားအစာတွေနဲ့ရန်ပုံငွေအထောက်ပံ့တွေပေးနိုင်ဖို့အတွက်လည်းလှုပ်ဆောင်နေတယ်လို့ပြောပါတယ်။အခုချိန်ထိတော့မက္ကဆီကိုနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ3,400ကျော်ရှိပြီးသေဆုံးသူ100နီးပါးရှိနေဖြစ်ပါတယ်ခင်ဗျာ။အာဖရိကတိုက်ကဘော့ဆဝါနာနိုင်ငံပါလီမန်ကကျန်းမာရေးဝန်ထမ်းတဦးကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားတဲ့အတွက်သမရနဲ့ပါလီမန်ဥက္ကဋ္ဌပါဝင်ပါလီမန်တစ်ခုလုံးဒီကနေ့ကစပြီးတော့14ရက်ကြာတည်ထောင်ခွင့်နေကြရမယ်လို့ဘော့ဆဝါနာနိုင်ငံကပြောလိုက်ပါတယ်။အဲ့ဒီကျန်းမာရေးဝန်ထမ်းဟာဘော့ဆဝါနာနိုင်ငံမှာ COVID-19 ရောဂါနောက်ထပ်ကူးစက်ခံရသူ9ယောက်ထဲက1ယောက်ဖြစ်တယ်လို့အစိုးရရဲ့ကြေညာချက်ထဲမှာပြောထားပါတယ်။ဘော့ဆဝါနာသမရအဲရစ်မစီစီဟာပြီးခဲ့တဲ့လကအိနီဂျင်းနမီးဘီးယားနိုင်ငံကိုတွားရောက်ပြီးတဲ့နောက်သူ့ဘာသာသူ14ရက်ကြာတည်ထောင်ခွင့်နေပြီးအခုဧပြီလဇက်မှာအလုပ်ပြန်လုပ်နေတာဖြစ်ပါတယ်။ဧပြီလ1ရက်နေ့ကစမ်းသပ်တာမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးမရှိဘူးဆိုတော့အဖြေထွက်ခဲ့ပါတယ်။အဲ့နောက်သမရမစီစီဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်နိုင်ဖို့အတွက်ဆိုပြီးတော့နိုင်ငံတော်အရေးပေါ်အခြေအနေကိုကြီးညာခဲ့ပါတယ်။ဘော့ဆဝါနာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ73ယောက်ရှိပြီးတော့သေဆုံးသူ1ယောက်ရှိပါတယ်ခင်ဗျာ။ဒီကနေ့တောက်ကြနေညပိုင်းအစီအစဉ်လေးကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းပေးပို့ချက်တွေကိုစတိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။
မြန်မာနိုင်ငံတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့ရောဂါထိန်းချုပ်ရေးဆောင်ရွက်မှုနောက်ဆုံးအခြေအနေကိုတင်ဆက်ပေးပါမယ်။ မြန်မာနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ရှိကြောင်းတခွဲတည်ပြုခံထားရသူတွေထဲမှာဒီရောဂါလက္ခဏာမပြသလိုသတ်မှတ်ဆောင်ကြည့်ခံရတဲ့14ရက်ကိုကျော်လွန်ပြီးမှရောဂါဖြစ်လာသူလည်းရှိနေပါပြီ။ဒီလိုအချိန်မှာပြည်သူတွေအနေနဲ့အရေးတကြီးသတိထားဖို့လိုနေကြောင်းကိုနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ကလည်းသတိပေးထားပါတယ်။ကိုဗစ် -19 ကြောင့်တော်တော်အသက်ဆုံးရှုံးရသူတွေဟာနာတာရှည်ယောဂသည်တွေဖြစ်နေတာကြောင့်ဒီလိုလူတွေအထူးသတိထားဖို့လိုတယ်လို့ကျန်းမာရေးကျွမ်းကျင်သူတွေကပြောပါတယ်။ကျန်းမာရေးနဲ့အကစားဝင်ကြီးဌာနရဲ့မနေ့ကညထုတ်ပြန်ချက်ထဲမှာထပ်မံတွေ့ရှိတဲ့တခွဲအတီးပြူလူနာနံပါတ်23ဟာပထမအဦးဆုံးလူနာနံပါတ်1ရဲ့မိခင်ဖြစ်သူလို့ဖော်ပြထားပါတယ်။ဒီကနေ့မနက်အစောပိုင်းမှာလည်းထပ်တိုးလူနာနောက်ထပ်4ဦးကိုထုတ်ပြန်ခဲ့ပါတယ်။အဲ့ဒီတခွဲတီပြူလူနာအစ်စ်၅ဦးနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကဒီကနေ့မနက်မှာအွန်လိုင်းကနေတဆင့်ပြုလုပ်တဲ့ရှမ်းပြည်နယ်ကပြည်သူတွေနဲ့တွေ့ဆုံခြင်းအစမှာအခုလိုသတိပေးပြောဆိုခဲ့ပါတယ်
။မနေ့ကညနဲ့ဒီနေ့ Christmas Week positive ဖြစ်တဲ့လူနာ9ယောက်တွေ့ပါတယ်။အင်္ဂါရောက်ထဲမှာတယောက်ကတော့ဖြစ်ရင်ကပထမဦးဆုံးတွေ့တဲ့လူနာရဲ့မိခင်ပါနော်။အဲ့မှာနည်းနည်းလေးထူးခြားတာစဉ်းစားကြရအာတကယ်တော့နောက်ပတ်ကျော်တော့ quarantine နောက်ပတ်ကျော်ပြီးမှတွေ့တဲ့ဖြစ်ပါတယ်။နောက်ပြီးတော့လေနောက်တွေ့တဲ့၄ယောက်ထဲမှာဖြစ်နေ၂ယောက်ကတော့နိုင်ငံကြားအဆက်အသွယ်ရှိနေတဲ့၄ယောက်ကတော့မရှိဒီတွင်းရလည်းဘယ်မှလည်းမသွားခဲ့ဘူးသူစီတော့တော့နိုင်ငံကြားနဲ့အဆက်နိုင်ငံကြားနဲ့ကပုဂ္ဂိုလ်တွေနဲ့ချစ်တွေ့မှုမရှိဘူးပေါ့နော်ဒါသိတယ်လို့ဒါမသိဘဲနဲ့ဟိုကိုသွားကြည့်သွားတွေ့တာချစ်တွေ့တာတွေရှိနိုင်တယ်ဒါမှမဟုတ်အားလုံးသိပြီးသတိထားဖို့လိုတယ်ဆိုတော့ကျွန်တော်ထပ်ပြီးသတိပေးချင်ပါတယ်
မြန်မာပြည်ထဲကိုနေဆက်ကနေတဆင့်ပြန်ဝင်လာသူတွေတိတ်နေချီရှိနေတာကြောင့်ဒီလူတွေမှာယောဂပူးရှိခဲ့ရင်လာမယ့်နှစ်ပတ်သုံးပတ်တာကာလဟာအလွန်အရေးကြီးပြီးပြည်သူတွေအနေနဲ့လည်းစိတ်ဓာတ်ပိုင်းဆိုင်ရာပြင်ဆင်ထားရမယ်လို့အတိုင်ပင်ခံကပြောခဲ့ပါတယ်
။နောက်နှစ်ပတ်သုံးပတ်ဟာအသိအရေးကြီးပါတယ်။ဘာဖြစ်လို့လဲဆိုတော့ဟိုထားရဘက်ကပေါ့နော်အများကြီးနေဆက်ကိုကြောဖြတ်ပြီးပြန်လာတဲ့ကျမတို့ပြည်သူတွေအများကြီးရှိပါတယ်။အများကြီးဆိုတာတစ်ခါတောင်းနေသိနေချီပြီးတော့ရှိတယ်။ဒီကတိုင်းပြည်လုံးကိုပြန်သွားတယ်။ကိုရပြန်ကြတယ်ပေါ့နော်။တချို့ကတော့နေဆက်နားမှာပဲကွာရန်တင်းနေတဲ့လူတွေကိုရကိုရပြန်ပြီးတော့ကွာရန်တင်းနေတဲ့လူတွေရှိတယ်။ဒါတော့အဲ့ဒီမှာဟိုယောဂပူရှိနေတယ်ဆိုလို့ရှိရင်ဒီနောက်တစ်ပတ်နှစ်ပတ်အတွင်းမှာပေါ်ဆရာရှိတယ်။ဒါကိုကျမတို့ကနေပြီးတော့ကိုပြင်ဆင်ထားရမယ်။ကျမရဲ့ဝင်ကြီးအခွင့်အရလဲအမှန်ဆုံးကလဲအဲဌာနတစ်ခုလုံးပေါ့ဒတိုင်းပြည်လုံးမှာတတ်နိုင်တဲ့တော့ပြင်ဆင်ထားပြီးပြည်သူတွေကလဲစိတ်ဓာတ်ကိုပြင်ဆင်ထား
ယောဂလက္ခဏာမပြဘဲပိုးတွေ့ခဲ့တဲ့လူနာနံပါတ်23နဲ့ပတ်သက်ပြီးတော့အထွေထွေယောဂအထူးကုဆရာဝန်ကြီးဒေါက်တာမူအောင်ကျော်နိုင်ကအခုလိုသုံးသပ်ထားပါတယ်
သူဒီ connection လို့စစ်စီးလိုက်မိလို့ဒါပိုးရှိနေတဲ့လက္ခဏာမရှိဘူးအဲ့လိုလူတွေ community ထဲမှာအများကြီးရှိနေနိုင်ကြီးတယ်ပေါ့နော်ပိုးရှိပြီးတော့လက္ခဏာမပြဘူးဆိုတော့သူတို့ကတော့တိုက်နိုင်တဲ့လူကတော့နှစ်ပတ်နေပြီးကျန်းစင်းနိုင်ရင်အခုတချို့ကျွန်တော်ဆိုစောက်ပြင်းကိုနှစ်ယောက်ကိုဟိုကမှနိုင်နေဒီတာရထွက်လာပြီပေါ့နော်အဲ့တော့သူကတော့ဒီ virus ကိုဒီ clear ဖြစ်အောင်တိုက်ထုတ်နိုင်တဲ့အုပ်စုထဲမှာပါဝင်သွားမှာပေါ့သူတို့တွေတော့မှတစ်ခါတချို့ပြန်စစ်စီးရင်ပြန်ပေါ်လာနိုင်မှာလည်းရှိတယ်ပြီးတော့ virus ကတကယ်မှာကိုအောင်နေမဲ့လက္ခဏာမပြဘူးသို့တော့ကိုယ့်ရဲ့ immune system ကျတဲ့အချိန်မှာသူကပြန်ထွက်လာတာမျိုးလည်းဖြစ်နိုင်တယ်ပေါ့နော်အဲ့တော့ဆရာကတော့ဒီတွေ့တဲ့အပေါ်မှာသုံးသပ်တာတော့အဲ့လိုလေးသုံးသပ်မိ
ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့ဒီကနေ့မနက်အစောပိုင်းထုတ်ပြန်ပြီးချိန်အထိဆိုမြန်မာနိုင်ငံတွင်းမှာ COVID-19 တခွဲအတည်ပြုလူနာ28ဦးအထိရှိထားပြီးယောဂပျောက်ကင်းသွားသူ2ဦးနဲ့သေဆုံးခဲ့သူ3ဦးအထိရှိထားပါတယ်COVID-19 ယောဂပြန်ပွားမှုကိုတိုက်ဖြတ်ရမှာအထောက်အကူပြုဖို့အတွက်တရုတ်နိုင်ငံယူနန်ပြည်နယ်ကနေရောက်ရှိလာတဲ့ဆေးဘက်ဆိုင်ရာကျွမ်းကျင်ပညာရှင်12ဦးဟာလည်းဒီကပညာရှင်တွေနဲ့အတူပူးရဲဆောင်ရွက်နေတာနှစ်ရက်ရှိပြီဖြစ်ပါတယ်။ရန်ကုန်မြို့မှာ14ရက်တာနေထိုင်သွားမှာဖြစ်ပြီး COVID-19 ယောဂကုသရေးနဲ့ရှာဖွေရေးလုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်သွားမှာပါ။ဒီကနေ့စီးရင်တွေအရဆိုရင်တော့ကမ္ဘာနိုင်ငံနဲ့နေမြေပေါင်း210မှာလူပေါင်း16သိန်းကျော်ကိုကူးစက်ခဲ့တာပါ။ဒီယောဂကြောင့်သေဆုံးသူ96,000ကျော်ရှိခဲ့ပြီးယောဂတတလာသူအရေအတွက်ဟာလဲ 36,000 ကျော်ရှိထားပြီးဖြစ်ပါတယ်။ကျမစုစုရန်ကုန်ကနေသတင်းပေးပို့ပါတယ်
။ရန်ကုန်တိုင်းအပါအဝင်မြို့အတော်များများမှာမလို့အပ်ဖဲနေအိမ်အပြင်မထွက်ရညွှန်ကြားချက်တွေကိုဒီကနေ့ကစပြီးကျင့်သုံးနေကြပြီဖြစ်ပါတယ်။ဒီလိုနေအိမ်အပြင်မထွက်ရညွှန်ကြားချက်ကြောင့်ရန်ကုန်တစ်မြို့လုံးမှာတော့လူအသွားအလာနှက်ပါသွားပါတယ်။အဲ့ဒီအခြေအနေအပေါ်မြို့ခံတွေရဲ့အမြင်ကိုကျမအိတ်တနာထွန်းကစူးစီးတင်ပြထားပါတယ်
။မထွက်ရနဲ့လို့တော့ว่าสาธุตระหมานะบ่เนาะดังนั้นทุกอีนี้รู้มาจ้ะสาธุนี่คือคิดได้ว่าคือเนี่ยก็จ้ะอสังเกตได้มีญาติก็อสังเกตได้สมมุติได้มีญาติก็สมมุติอยู่นี่คุณน่ะเลยนักงานเนาะท่องปั่นดีเนี่ยท่องปั่นดีเลยสุดแล้วผู้สั่นซีซ่าเกษตรเนี่ยกูเจตนาไอ้แต่เนี่ยได้มั้ยล่ะไอ้หาเนี่ยแหละย่าได้หรือว่าย่าได้ป่ะไม่ย่าได้หรือว่าไม่ย่าถ้าไอ้ไหนมีญาติสุดแล้วย่าได้เกษตรเนี่ยไม่เข้าทีละชั่วๆนานๆแล้วหมดลูก ခင်းထဲမှာမပါဘူးလို့ဟိုပုံမှန်ဝင်ရှိလို့ဟိုကစက်စီမောင်းလို့ခင်းထဲမှာမပါဘူးလို့ဒီလိုပြေးဆိုင်နေရှိရဘူးရှိရတာကျတော့ဒီလိုမျိုးသွားလာကုန်ကိုမပိတ်ပင်ထားတဲ့အခါကျတော့ဟိုကစက်စီမောင်းနေသူကလည်းသူနေ့တိုင်းမောင်းနေမှာသူကလည်းနေ့တိုင်းဝင်လို့ရှိမှာပေါ့အဲ့ဒီရဲ့မှာဝင်လို့မရှိဘူးဆိုသူကလည်းလုပ်မယ်ဒါတေယိုဟာလည်းရှိတယ်လေနောက်ကစိုက်ကားကြီးစိုက်ကားဆရာလေးပေါ့စိုက်ကားနေမှာသူတနေ့ဝင်ပြီအမေသာဝင်ပြီရှိပါလေအဲ့လိုဟာမျိုးတွေကိုလည်းဖြည့်ရှင်းပေးဖို့လိုအပ်တယ်အဲ့လိုကတော့မြင်တယ်ဒါအခြေခံကြတဲ့လိုအပ်ချက်တွေပေါ့နော်
အာဒီဇိုင်းကလာတော့အိမ်ထဲမှာပဲနေပြမှာပါဟိုပါဒီအဲ့ဒါပေါ်ဘယ်လိုမြင်လဲဆိုရင်တော့ခူးကဒီလက်ရှိယောဂါလည်းထိန်းချုပ်နိုင်တဲ့အခြေအနေလည်းမရှိသေးဘူးဟိုမင်းညလည်းလူနာကလည်းတောက်လျှောက်ထက်တိုးလာတယ်ပေါ့ဒီကြားထဲမှာတည်ရဲ့သူလည်းရှိနေရဲဆိုတော့အဲ့ဒါကတော့အကုန်လုံးကလည်းဒီရဲ့ထုတ်ပြန်ချက်ပေါ်လိုက်နာတင်တယ်လို့ပဲထင်ပါတယ်ဟိုပါတော့ဒီဇိုင်းကလာတော့ညီမလည်းအိမ်ထဲမှာပဲနေပြမှာပါဟုတ
်ဟုတ်ပြန်ဆောင်တောင်းနေတာပုံမှာတော့လိုက်နာတော့အကောင်းဆုံးပါဒါပေမဲ့ဟိုအဲ့တော့ကျွန်တော်ကျတော့လောက်ကိစ္စမရှိမသိသွားနေရတာရှိတယ်။ကျန်နေတဲ့အလုပ်ကပိတ်တာမဟုတ်ဘူး။အဲ့လိုပဲရှိတယ်။အခက်ခဲကတော့ဘယ်လိုပြောမလဲ။ဒီကိုကိုပဲကိုကိုပဲကိုပြူးဆိုင်နေတာပဲ။ကျန်လာတော့အခက်ခဲတော့မရှိဘူး။တိုင်းကားရတယ်နေရတာအဲ့ဒါတခုပဲ။ကိုကအခုလိုအလုပ်အခုလိုနေတိုင်းတောက်ချော်တော့အလုပ်ဆင်းနေရတော့ဒီမှာအဖြစ်နိုင်အိမ်ထဲအိမ်ကြီးမထွက်တာကောင်းတော့ဒါပေမဲ့လည်းအဖြစ်မတင်ချင်ဘူး။ရထွက်နေရတယ်ဒီတော့။ဒါလေးကတော့ကိုအခြေအနေနဲ့ကိုအဲ့လိုပေါ့။
အလုပ်ပဲတော့ဟာသူကအဲ့လိုမျိုးထုတ်ပြန်ထားတော့အပြင်လည်းအလုပ်တွေပါရဲအကုန်ပိတ်သွားပြီဆိုတော့အပြင်တော့မထွက်တော့ဘူးပေါ့အိမ်မှာပဲနေရလေအတက်နိုင်တော့အပြင်ကထွက်ပဲအပြင်မထွက်ပဲနေရပါဘူးဆုံးသွားကြတော့ဆယ်ရက်နေရနေအိမ်မဆိုင်လေးတွေတကြံရုံးပိတ်ရပိတ်လိုက်တယ်လေအဲ့လိုမျိုးဟာတကြံရုံးပိတ်ရပိတ်လိုက်ပြီဆိုတော့အပြင်လည်းဟိုအလုပ်ကိစ္စလည်းမရှိတော့ချင်းတွေပေါ်ကြည့်အပြင်ထွက်စရာလည်းမလိုတော့ဘူးလေကိုယ့်ဟာကိုယ်ကျေလို့မုတ်သေးတာလေးကျေလောက်ပြန်မယ်ဆိုတော့မှအပြင်ဒီမှာမေခရရမယ်ဆိုတော့မှဟိုအပြင်ထွက်မှာပေါ့ဟာအဲအဲရလို့ရတယ်မထွက်ဘူးစီးသွားတာပါတော့ရှိတာပေါ့ဟာဒါပေမဲ့ဟိုဒိုင်းကားတွေပါလေးစီးရမယ်အဲ့လိုမျိုးသွားမယ်ဆိုရင်တော့အဆင်ပြေတော့လေကားတွေပါလေအကြောင်းမထွက်ချင်းမထွက်တော့
အဲလိုအပ်လို့နေခိုင်းတာလေကောင်းတယ်အဲဘယ်လိုမြင်လဲဆိုတော့ဒါကဟိုပါလေနေတင်းတယ်နေတင်းတယ်ပြီးလို့ရှိခဲ့ရင်လှုပ်ဖို့လည်းလိုအပ်တယ်အဲတကြံကဒီတစ်နှစ်မှလည်းမဟုတ်နောက်နှစ်တည်းလည်းရှိဖို့သေးဆိုတော့ဒါဟိုအကောင်းဆုံးအစီအစဉ်ပါအကောင်းဆုံးအစီအစဉ်လို့ပဲထင်တယ
်နေအိမ်အပြင်မထွက်ရတဲ့အခြေအနေနဲ့ပတ်သက်လို့ရန်ကုန်အပါအဝင်တခြားမြို့ခံတွေရဲ့အမြင်ကိုကျွန်မအိမ်တနာထွန်းကစူးစီးတင်ဆက်ခဲ့တာပ
ါဒီလ9ရက်နဲ့10ရက်နေ့တွေမှာ COVID-19 ရောဂါပိုးထွေးရှိသူနောက်ထပ်5ဦးရှိခဲ့ပြီးဒီအထက်မှာ Quarantine တိကျခွဲစောင့်ကြည့်ရဲ့14ရက်ကျော်လွန်ပြီးချိန်မှာယောဂလက္ခဏာမပြဘဲယောဂပိုးတွေးရှိသူနဲ့ local transmission ကိုနိုင်ငံခြားကိုခီးမသွားဘဲကြည်ရင်းမှာကူးစက်ခံရသူတွေပါဝင်နေပါတယ်။ဒီအခြေအနေမှာဘာတွေကိုအလေးထားရမလဲဆိုတာကိုကျွန်တော်မိုးစောကကျန်းမာရေးနဲ့အားစားဝန်ကြီးဌာနရဲ့အကြံပေးပုဂ္ဂိုလ်ညွှန်ကြားရေးမှူးချုပ်ငင်းပမောက္ခဒေါက်တာစိုးလွင်ငင်းကိုမေးမြန်းတင်ဆက်ထားပါတယ်။
အရင်တော့သိထားကြတာဆိုရင်ကျွန်တော်ဒီ quarantine 14ရက်အတွင်းမှာယောဂလက္ခဏာပြမယ်ပေါ့လေအခုဆိုရင်မနေ့ကတွေ့တဲ့လူနာတယောက်ဆိုရင် quarantine 14ရက်ကျော်ပြီးမှသူ့မှာပိုးရှိရဆိုတာစစ်ဆေးတွေ့ရှိရတဲ့အနေအထားမျိုးပေါ့ယောဂလက္ခဏာလည်းမပြဘူးဆိုတော့အဲ့လိုမျိုးအနေအထားမှာဆိုရင်ကျွန်တော်ပြည်သူတွေအနေနဲ့အဓိကဘာတွေလို့များဒူးဆက်ရမလဲဆိုရင်အဲ့လိုမျိုးအခြေအနေမျိုးမှာဆိုရင
်14ရက်ဒါရဆိုတဲ့အသေးပြတော့ဒီယောဂပြရက်က14ရက်ကြီးတဲ့တကြောင်ကူစားယောဂကာကွယ်ရေးမှာဒီနည်းပြဝါကိုပဲသုံးရတာပဲကျွန်တော်ကယောဂဖြစ်နိုင်ခြေအုပ်စုများတဲ့ high risk group တွေပေါ့ဥပမာယောဂပြတိခဲ့တဲ့နိုင်ငံပြန်လာတဲ့လူတွေအကုန်လုံးမှာဒီယောဂဘူပါလာနိုင်တယ်ဆိုပြီးတော့ဒါတတ်မှတ်ပြီးတော့14ရက်ထားလိုက်တာပေါ့စားထားတဲ့နေရာဒါ10ရက်ကနေပြီးတော့ယောဂပြရ14ရက်ထားလိုက်တယ်ဒီ7ရက်နောက်ပိုင်းမှာလည်းပဲဟိုယောဂလက္ခဏာပေါ်လာတဲ့လူတွေလည်းပဲရှိနိုင်တယ်ဒါကြောင့်မလို့ကကွာရန်တီးလောက်ပြီးသားလူတွေကလည်းပဲအခုနောက်လို့ကိုက high risk group တဲမှာယောဂဖြစ်နိုင်တဲ့အုပ်စုတွေမှာပါတယ်ဆိုပြီးတော့ကိုသတိထားပြီးတော့အိမ်မှာလည်းပဲနမိသားစုကိုမကူးဆက်အောင်နော်ဒီစနစ်တကျ social distancing မှာတို့ရတဲ့အကွာအဝေးနော်မကြခဏလက်စေးတာတို့ဒီကျွန်တော်တို့နှာခြေချောင်းဆိုးနေမကောင်းဖြစ်ရင်လည်းပဲချက်ချင်းရမရေးဌာနကိုသတင်းပို့ပြီးတော့စောစီကူတမ်းမှုခံယူဖို့လို့အိမ်ထဲမှာပဲနေဖို့အပြင်မထွက်ဖို့စသဖြင့်ဥဒဏ်ကျမရေးနဲ့အာရုံဝင်ကြီးတနာထုတ်ပြန်ချက်တွေကိုသိချာအဲ့ဒီလူတွေကပို့ပြီးတော့တိတိကျကျလိုင်းနာဆောင်ရွက်ဖို့လိုပါလေ။ဘာဖြစ်လို့ဆိုတော့သူတို့ကလည်းတစ်ဆင့်လည်းပဲဥဒဏ် local transmission မှာဒီနိုင်ငံညာမသွားဘူးတဲ့လူတွေနောက်ယောဂဖြစ်တဲ့လူနဲ့မတိတွေ့ဘူးတဲ့လူတွေမှာသ အဆင်ပြေပြီးတော့ယောဂကူးစက်နိုင်တာလေးရှိနိုင်ပါလေ
။အခုလောလောဆယ်မှာဆင်ဆရာကျွန်တော်ရင်ပြပနေပြန်လာတဲ့သူတွေကကူးစက်တာလည်းမဟုတ်ဘဲနဲ့ဒီထဲမှာရှိတဲ့လူအချင်းချင်းပါကူးစက်တဲ့အချိန်ကြီးတွေ့နေရတယ်ဆရာ။အဲ့ဒီပုံမှာရောဆရာအနေနဲ့ဘယ်လိုမျိုးသတိပေးပြောကြားလိုပါလဲဆရာ
။ကျွန်တော်ကဒီယောဂအစားဖြစ်တဲ့ဒီလူတွေကနေပြီးတော့သူ့ရဲ့မိသားစုသမို့သူ့နဲ့အနီးကပ်ထိတွေ့ကြိုင်တွေ့ခဲ့တဲ့လူတွေကိုပထမဆုံးကူးစက်တာပါဒါ first generation အဲ့ဒီကတော့တစ်ဆင့် second generation အခုနလိုသူမိတ်ဆွေအပေါင်းအသင်းကြီးဆိုင်ရာနောက် third generation ရဲ့ဒီရက်ွက်တဲ့စသဖြင့်ဒီလိုမျိုးအစင်းစင်ကူးစက်နိုင်တာဟုတ်ဒါကြောင့်မလို့လည်းပဲနိုင်ငံတော်ဒီကဲတို့ဝန်ကြီးဌာနတို့ကနေပြီးတော့ဒီဟာနောက်တစ်ပတ်နှစ်ပတ်တွင်မှဒီ local transmission စရှိနေတဲ့အတွက်ကြောင့်ဒီလူတွေကအခုနလို home stay ပေါ့နော်ဒီအိမ်မှာပဲနေပြီးတော့စနစ်တကျဒီယောဂဒီကာကွယ်နည်းတွေကိုစနစ်တကျမလိုက်နိုင်ဘူး social distancing တွေကိုသတိချမလိုက်နိုင်ဘူးဆိုရင် local transmission အခုနလို့လူလူတွေမှာစတင်ကူးစက်မှုရှိတော့အလျင်မြန်ကျွန်တော်တို့ကကူးစက်သွားနိုင်တာပေါ့ဒါကြောင့်မလို့အခုနလို့လူစုလူဝေးနဲ့နေရာကိုမသွားဘူးတို့နာနီနာကနာမလို့အပ်နေအပြင်မထွက်တာတို့ဒီလိုမျိုးတွေကတိတိကျလိုင်းနာဆောင်ရမှာတကယ်လို့အဲ့ဒီလိုမျိုးကနေဒီဟာကိုတော့ခတ်ပေါ်ပေါ်ပဲသဘောထားပြီးတော့ဒီလူစုလူဝေးနဲ့လည်းနေကြမယ်နောက်လက်စီတဲ့အကျဉ်းတို့နာစစ်ချောင်းလို့ရင်လည်းဟုတ်တဲ့အကျဉ်းတို့နှာခေါင်းစည်းဟုတ်တဲ့အကျဉ်းတို့စသဖြင့်လိုအပ်တဲ့ကာကွယ်ရေးတွေကိုတိတိကျမဆောင်ရလို့ရှိရင်တော့ယောဂကူးစက်ပြန်လာမှုကပုံပုံပြီးတော့မြန်ဆာမှာဖြစ်ပါတယ်ဒါပေမဲ့အခုလည်းပဲကြည့်ရတော့ဒီကျူးကျူးလူကတော်တော်လေးကိုလိုင်းနာဆောင်ရတဲ့အနေအထားမှာကြည့်တယ်နိုင်ငံကလူအတာတွေပံ့ပိုးပေးနေတယ်ဆိုတော့ကျွန်တော်ထင်တယ်ဟိုသေချာတာလူလူကတိတိကျကျလိုင်းနာမယ်ဆောင်ရမယ်ဆိုလို့ရှိရင်တော့ဒီကူးစက်မှုအနည်းဆုံးနဲ့ကျွန်တော်တို့ထိန်းချုပ်နိုင်မှာဖြစ်ပါတယ်ပေါ်ပေါ်တန်တန်ပဲသဘောထားမှဆိုရင်တော့ထိခိုက်မှုကပိုမိုပြီးတော့များပြားမဲ့အနေအထားမှာရှိပါတယ်ဒီလူတို့ဓမ္မစတင်ကူးစက်မှုရှိနေတဲ့အနေအထားမှာတော့မိသားစုမိသားစုတအိမ်ချင်းတအိမ်ချင်းကတော့ဒီကိုယ့်အိမ်ထဲမှာပဲကိုနေပြီးတော့ဒီလိုအပ်တဲ့ကာကွယ်ဆောင်ရွက်မှုလုပ်ငန်းတွေကိုတတတာပါဝင်ပေးတာအထူးရောက်ဆုံးကာကွယ်မှုဖြစ်ပါလိမ့်မယ်
ကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem Sound တို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါသေးရှင
်။မြန်မာပြည်တွင်းစက်ရုံလုပ်သားတွေကိုပေးမဲ့ဥရောပသမဂ္ဂ EU ရဲ့ငွေကြေးထောက်ပံ့ကအမှန်တကယ်လိုအပ်တဲ့သူတွေစီရောက်ဖို့ဆိုရင်အစိုးရထင်ကြောင်းမှုအောက်ကနေသွားတင်တယ်လို့အလုပ်သမားသမဂ္ဂတွေကပြောပါလေ။COVID-19 ကြောင့်နင်းနာသွားတဲ့စက်ရုံတွေကအလုပ်သမားတွေကိုကျန်ွေ10ဘီလီယံနီးပါးထောက်ပံ့မယ်လို့ဥရောပသမဂ္ဂကဒီအပိုင်းကြေညာပြီးအလုပ်သမားသမဂ္ဂအဖွဲ့တွေကအခုလိုပြောလိုက်တာပါ။ယူရိုငွေ5သန်းမြန်မာကျပ်ငွေနဲ့10ဘီလီယံနီးပါးရှိတဲ့ဒီထောက်ပံ့ငွေကိုပြည်တွင်းကရပ်ပတ်လူမှုအဖွဲ့အစည်းတွေအလုပ်သမားသမဂ္ဂတွေနဲ့နီးနီးကပ်ကပ်ညှိနှိုင်းဆောင်ရွက်သွားမယ်လို့ဥရောပသမဂ္ဂကသူ့ရဲ့ထုတ်ပြန်ချက်မှာရေးသားခဲ့တာပါ။လုပ်ငန်းရှင်အသင်းအဖွဲ့တွေကုန်ထုတ်လုပ်ငန်းပိုင်ရှင်တွေနဲ့လည်းညှိနှိုင်းဆောင်ရွက်သွားမယ်လို့ဆိုထားပါတယ်။အခုပြည်တွင်းမှာယာယီနဲ့အပြီးပိတ်သိမ်းလိုက်တဲ့စက်ရုံက80နီးပါးရှိပါတယ်။အများစုကအထည်ချုပ်လုပ်ငန်းတွေပါ။ဝန်ထမ်းပေါင်း 2,000 ကျော်အလုပ်လက်မဲ့ဖြစ်သွားရလို့ EU ရဲ့ထုတ်ပြန်ချက်မှာရေးသားထားပေမယ့်အမှန်တကယ်ညစ်နာရဲ့စည်ရင်အကြီးကြီးရဖို့ဆိုရင်အစိုးရဦးဆောင်မှုအောက်ကနေတွားတင်ကြောင်းအလုပ်သမားသမဂ္ဂတွေကပြောပါတယ်။
အလုံးလိုက်ကဖြစ်သွားတဲ့သူတွေကြံရဲမှာကိုကျွန်တော်အနေနဲ့ကဒါအများကြီးဆုံးရမျိုးရှိပါတယ်ဟိုသူတို့ကဒီထောက်ပံ့တယ်ပေါ့လေဒီလိုမျိုးကျွန်တော်တို့ကကြည့်ရတော့ဖြစ်နေခြင်းနဲ့အဲ့တော့အားလုံးတကြိမ်ကြီးပေးဖို့ဆိုလို့ရှိရင်တော့ဒါအလုံးသွားခွဲချုပ်တင်နေတယ်မလုံလောက်ဘူးဟိုကြံတဲ့အလုံးသွားကြီးဆောင်ရွက်ကြတဲ့အဖွဲ့အစည်းတွေအကုန်လုံးနဲ့အဲပါဝင်ဆောင်ရွက်ဖို့လိုတယ်အဓိကကတော့ပုံကယ်အနေနဲ့ကတော့အလုံးသွားမှုဌာနကနေတစ်ဆင့်သွားတာမျိုးပါပဲပို့ပြီးတော့ကောင်းမွန်တယ်လို့မြင်ပါတယ်ခင်ဗျာ
သမုလမှုအလုံးသမားသမဂ္ဂအဖွဲ့ချုပ် MICS ကဦးတက်နှင်းအောင်ပြောသွားတာပါအလုံးလက်မဲ့ဖြစ်သွားရဲ့သမဂ္ဂအဖွဲ့ဝင်တွေကိုပဲနင်းနာကြည့်ပေးမယ်ဆိုရင်လဲတရားမျှတမှုရှိလာမှာမဟုတ်ဘူးလို့သူကပြောပါတယ် EU ကသူ့ရဲ့ထောက်ပံ့ငွေယူရို၅တန်းကိုမြန်မြန်ဆန်ဆန်ပေးနိုင်အောင်ဝိမန်ဒီငွေလွှဲစနစ်ကနေအလုပ်သမားတွေကိုပေးသွားမယ်လို့ပြောပါတယ်။အလုပ်ကိုင်ဆုံးရှုံးသွားရသူနဲ့အိမ်ကနေအကျဉ်းချက်ဖယ်ခံရပြီးဒုက္ခရောက်နေတဲ့အလုပ်သမားတယောက်စီကိုတစ်လကျပ်ငွေ8000ဝယ်တပတ်တစာချုပ်အဖျက်ခံရတဲ့အလုပ်သမားတွေကိုတက်လာ32,500နဲ့တခြားအသေးစားအလက်စားလုပ်ငန်းတွေကအလုပ်သမားတွေကိုလည်းထောက်ပံ့ဖို့ EU ကအစီအစဉ်ထားတာပါ
အခုချိန်ကြီးတော့ခုနကအချင်းချင်းဆိုတဲ့ process ကိုအမှားတော့မသိသေးဘူးဘယ်လိုပုံစံနဲ့သူတို့ပေးမှလဲတမကမဖွင့်နိုင်တဲ့စေရုံတွေမှာလည်းအလုပ်စုပိုင်းဆိုရတဲ့အနိုင်ရှိရဲ့ဒီစင်းတွေကိုဘယ်လိုမျိုးခလင်းလုပ်မှလဲပေါ့နော်အခု EU ကနေထောက်ပံ့မယ်ဆိုတဲ့အခါကျတော့အရန်လဲဝန်တာတယ်ဒီကဲလက်တွေ့အလုပ်လက်နဲ့ဖြစ်သွားတဲ့ခလေးတွေနောက်တော့အခုလက်ရှိဒုက္ခတွေရောက်နေတဲ့အလုပ်သမားတွေအတွက်ကိုပေါ့နော်အတက်နိုင်ဆုံးသွားဖို့ကူညီမှုတွေကိုပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့အမှန်တကယ
်အလုပ်သမားရေးကူညီဆောင်ရွက်ပေးနေရဲ့အနာဂတ်အလင်းသာစုံမှတ်ကဒေါ်တတ်တအောင်ပြောသွားတာပါနီလန်တခုရဆိုရင် CDUM MICS STUM ဒီလိုအလုပ်သမားတမကအဖွဲ့14ခုလောက်စုပေါင်းထားတဲ့ COVID-19 အရေးပေါ်တုံ့ပြန်ရေးအဖွဲ့နဲ့အစိုးရပူးပေါင်းလုပ်တင်တယ်လို့ဒေါ်တတ်တအောင်ကပြောပါတယ်မြန်မာအထည်ချုပ်လုပ်ငန်း80ရာခိုင်နှုန်းဟာဥရောပသမဂ္ဂ EU ကိုတင်ပို့နေရဖြစ်ပြီးဒီလိုအထည်ချုပ်နဲ့ဖက်နက်လုပ်ငန်းတွေကနေအလုပ်နေရာ9သိန်းလောက်ပေးထားတာလည်းဖြစ်ပါတယ်။မြန်မာအထည်ချုပ်လုပ်ငန်းကအလုပ်သမားတွေနဲ့သွေးစည်းရည်ရဲ့အနေနဲ့ဒီထောက်ပံ့ငွေပေးရအစီအစဉ်ကိုလှုံ့ဆော်ရတာလို့ EU ကသူ့ရဲ့ထုတ်ပြန်ချက်မှာရှင်းသားထားပါတယ်။ကျွန်တော်စောထက်ရန်ကုန်မြို့ကနေပြောပို့ထားတာပါ။
ကျွန်တော်တို့ view 1.2.1.3 တွေထဲမှာ COVID-19 ရောဂါနဲ့ပတ်သက်ပြီးတော့ပထမဦးဆုံးကိုယ်တိုင်ကိုကြားသွားပြီးတော့စစ်ဆေးထားသူကတော့အမဆုမမသူဘာကြောင့်အဲ့လိုသွားပြီးတော့စစ်ဆေးဖို့ဆုံးဖြတ်ခဲ့လဲဆိုတော့ကိုကျွန်တော်မဆုမုံကိုမေးမြန်းထားပါတယ်။မဆုမုံကသူ့ရဲ့လက်ရှိအခြေအနေနဲ့ပတ်သက်ပြီးတော့အရင်ဆုံးအခုလိုပြောပြထားပါတယ
်။အခုကတော့ကိုကတော့တော်တော်လေးပူနေတော့ပဲနောက်ပြီးတော့ချောင်းလဲဆိုးတယ်ပေါ့နော်။နောက်ပြီးတော့နှာလဲတော်တော်လေးစီးနေရဲ့ဆိုဟုတ်ကဲ
့။အခုကဒီလိုခံစားနေရတာလေဒီဘလူးအခြေအနေဘလူးအကြောင်းကြောင့်မဆုမုံဒီကိုရိုနာဗိုင်းရပ်စ်ရှိမရှိဆိုတော့ကိုစစ်ဖို့အတွက်ဆုံးဖြတ်လိုက်တာလေ။
ဟုတ်ကဲ့ရှင်ကျွန်မလူငယ်တဲ့တမလောက်ကတော့ပြင်းထန်တုံ့ကွေးပေါ့နော်ဒီ influencer A ဆိုတဲ့ type ပေါ့နော်အဲ့တုံ့ကွေးမိထားတယ်အဲ့ဒါတော့ဖြစ်တာတမလောက်ရှိပြီဒါပေမဲ့ဒီ3-4ရက်အတွင်းမှာကျွန်မကိုယ်ဒီညနေတိုင်းဆိုရင်အရန်ပူလာတယ်ပြီးတော့ချောင်းအရန်ပြန်ဆိုးလာတယ်ပြီးတဲ့ခါကျတော့နှာလည်းအရန်မှွန်လာတယ်ပေါ့နော်ပြီးတော့အဓိကတော့ကျွန်မကိုယ်ရန်ပူလာတယ်ပူလာတဲ့ခါကျတော့ကျွန်မမှာစိတ်ပူတဲ့ဟာရှိတယ်အဲ့ဒီအချိန်နဲ့တစ်ချိန်ထဲမှာပဲကျွန်မခုနေနေတဲ့ apartment မှာ covid-19positive ဖြစ်တဲ့လူနာတယောက်ကိုတွေ့တယ်ဆိုပြီးတော့ကျမတို့ရဲ့အဆောက်အဦကအကြောင်းကြားတယ်ဆိုတဲ့ခါကျတော့ကျမကဒီလိုလက္ခဏာဖြစ်လာတဲ့ခါကျတော့ကျမမှာတုတ်ခွေးဖြစ်နေရလားဒီ covid-19 ဖြစ်နေရလားဆိုပြီးတော့အရန်ဟိုမှာစိုးရိမ်ရဲ့စိတ်ဖြစ်နေတယ်ပေါ့နော်ဒါကြောင့်မို့လို့ကျမကဒီဟာကိုစစ်ဖို့ဆိုပြီးတော့ဆုံးဖြတ်လိုက်တာပါရှင
်ဟုတ်ကဲ့အဲလိုစစ်ဖို့ဆုံးဖြတ်တဲ့ခါကျတော့မဆုမပထမဦးဆုံးဘာလို့ရလဲ
ဒီ covid-19 အရေးပေါ်လိုင်းရှိတယ်ပေါ့နော်ကျမတို့ Washington DC မှာဆို311ရှိတယ်အဲ့တော့311ကိုခေါ်ပြီးတော့ကျမ COVID ဖြစ်ချင်တယ်လို့ပြောပါတယ်ပြောတဲ့ခါကျတော့တို့ကကျမကိုအဆင့်ချင်းပေါ့နော်ဒီကောင်ဆယ်လေးလုပ်တဲ့လူတွေနောက်မေးခွန်းလုပ်တဲ့ဒီဖုန်းလိုင်းတွေတစ်စင်းချင်းဆွဲပေးပါတယ်ကျမမှာဘယ်လိုယောဂလက္ခဏာတွေရှိနေလဲကျမဖြစ်မနေနေလဲကျမဘာကြောင့်ဆစ်ဖို့ဆုံးဖြတ်လဲဆိုတဲ့ဟာကိုအဆင့်ချင်းတို့ကမေးပါတယ်နောက်ဆုံးတစ်ခုမှာတော့တို့ကကျမကိုမေးပါတယ်ကျမမှာအနေနဲ့ကြာနေတဲ့ဆရာဝန်ရှိလားပေါ့နော်အဲ့ဆရာဝန်ရဲ့ခွင့်ပြုချက်ကိုရတယ်ဆိုလို့ရှိရင်တော့ဒီကျမကမာပြီးတိရရှိမှာလာပြီးဖြစ်လဲဆိုရင်တော့အဆင်ပြေတယ်လို့ပြောပါတယ်။ဘာကြောင့်လဲဆိုတော့ Washington DC မှာအခုကထောင်ထဲချီပြီးတော့ပိုးတွေတွေ့နေတဲ့ခါကျတော့လူတွေအများကြီးကိုတကယ်ဆက်စစ်ဖို့အတွက်တို့အခက်အခဲရှိတဲ့အတွက်တကယ်လိုအပ်တဲ့လူကိုပဲစစ်ဖို့တို့ဆုံးဖြတ်ထားတယ်။ဒါကြောင့်မို့လို့ဆရာဝန်ရဲ့ဒီထောက်ခံစာသဘောမျိုးယူခဲ့ပါလို့ပြောပါတယ်။ဒါကြောင့်မို့လို့အဲ့ဒီဟာကိုစစ်ဖို့အတွက်ကျမအနည်းဆုံးအချိန်3-4ရက်လောက်ကိုယူခဲ့ရပါလိမ့်ရှင်။
မဆုမစစ်ချင်တယ်လို့စပြီးတော့ပြောတဲ့နေ့ကနေပြီးတော့ခုနမဆုမပြောတဲ့ဒီနေ့ဆိုတော့ကကျွန်တော်တို့ဧပြီလ9ရက်စတာပရီနေ့ပေါ့နော်အဲ့ဒီတိုင်းမှာဆိုရင်တနေ့ရက်ကြောင်ဆောင်းလိုက်ရလဲ
3ရက်ကြောင်ဆောင်းလိုက်ရပါတယ်ရှင
်ဟုတ်အဲ့တော့မဆုမကဒီဧပြီလ9ရက်စတာပရီနေ့မှာသွားပြီးတော့စစ်တယ်ဘယ်လိုတွေ့ကြုံရလဲအဲ့ဒါလေးရှင်းပြပါဦး
ဟုတ်ကဲ့ရှင်ကျမအဲ့ဒီဆေးရုံရောက်တဲ့အချိန်မှာအဓိကမေးတာတော့အသက်ရှူရကျက်သလားဆိုတဲ့ဟာကိုဆက်ကတက်ကမေးတယ်။နောက်ကိုယ်ပူချိန်ကဘယ်လောက်ရှိလဲလို့ပြောတယ်။ဆိုတော့ကျမမသွားခင်ကရတဲ့ကိုယ်ပူချိန်ကိုတောက်လျှောက်တိုင်းသွားတယ်ပေါ့နော်။ဆိုတော့ကျမကိုယ်ပူချိန်ကမငြိမ်ဘူး။98ကနေ100ချားထဲမှာဖြစ်နေရစသဖြင့်ပေါ့နော်။ကျမကလည်းသူတို့နဲ့တောက်လျှောက်သူတို့ပေးတဲ့ဒီညင်သားချက်တွေတိုင်းပဲကျမအစစ်အစ်ပြောသွားတော့ကျမရဲ့ယောဂလက္ခဏာကိုသူတို့ပြောပြတာပေါ့။ပြောပြတဲ့အခါမှာသူတို့ကဒါဆိုလို့ရှိရင်မင်းတို့ကတော့မင်းပြပိုင်းကျင်းပါပဲ။ COVID-19 ဖြစ်မယ်လို့သူပြောပါတယ်။
အဲ့ဒါကဖုန်းထဲမှာပြောနေတာပေါ့ပြ
င်။တယ်လီဖုန်းထဲမှာပဲပြောနေတာပါရှင်
။ဟောအရင်ရောက်တဲ့အချိန်မှာတခြားလူတွေလည်းမရှိဘူးလူတွေရှင်းနေတယ်ပေါ့စစ်တဲ့လားစစ်တဲ့စီးတဲ့တခြားလူတွေမရှိဘူး
။မ ไม่ใช่เปล่าใช่ไหมโอเคสุดท้ายที่กูเสียท่าไปดูอ่ะพี่กูเป็นลูกจ้างที่ยังไม่รู้เปล่าเลยที่ยอกาลักษณะโพสต์ที่ผิดล้านนักที่ผิดตลาดสิ่งล้านไม่ใช่ล้านสุดท้ายเอาจะมาอู้คนไม่อยากการเสียอย่างเดียวดิฉันเลยส่งนายเมลูเปล่าเลยไอ้มาจะมาชิวฟงเลยได้ยังจ้างจ้างไหมอีเมลเนี่ยจ้างจ้างไหมรู้ว่าเราเนี่ยเสียอยู่เปล่าล้านไม่รู้เปล่าเลยใช่
ကိုဗစ်19ရောဂါကိုကိုယ်တိုင်ကိုကျသွားပြီးတော့စစ်ဆေးခံထားတဲ့ကျွန်တော်တို့ဗီဒီယိုဝိုင်းတော်သူပတ်စုံမှုပြပြသွားတာပါကျွန်တော်ကြောကြောတိတ်ပါခင်ဗျာ VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင့်သားညအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA Facebook စာမျက်နှာမှာလည်း VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ဒီစပီရောမြို့သမီးခန္ဓာကိုတင်ဆက်ပေးပါမယ်။ကမ္ဘာတဝက်လူပေါင်းတန်းကျော်ကိုကူးစက်ခဲ့ပြီးဖြစ်တဲ့ကိုဗစ်-19ရောဂါကြောင့်လူတွေတောင်းတဲ့ကြီးသေဆုံးခဲ့ရပြီဖြစ်တယ်လို့ဒီရောဂါကိုကာကွယ်ဖို့ရောကုသဖို့ပါဆေးဝါးမရှိသေးချိန်မှာလူမှုရေကြားစိုးရိမ်မှုတွေကလည်းတနေ့တခြားပုံများလာနေပါတယ်။လာမယ့်ရက်ပိုင်းသတင်းပတ်ပိုင်းတွေအတွက်မှာသေဆုံးမှုတွေပိုပြီးများလာဖို့ရှိနေပြီးအခ ပိုးပြီးတော့ဖြစ်နေတာပါဒီလိုအချိန်မျိုးမှာအသက်တချောင်းဝမ်းနဲ့လွယ်ချားတဲ့ကိုဝင်းတွေရိမွေးကင်းစာကလေးငယ်တွေရှိနေတဲ့မိခင်တွေရဲ့စိုးရိမ်မှုကတခြားသူတွေထက်ပိုကြီးပါတယ်ကိုဝင်းတွေရိကြုံတွေ့ရတဲ့ခက်ခဲတွေစိုးရိမ်မှုတွေဒီပေါ်ကျွမ်းကျင်ပညာရှင်တွေရဲ့အကြံပြုချက်တွေကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာကျမခင်ပြူထွေးကစူးစီးတင်ပြပေးပါမယ် You can bend but never break me cause it only serves to make me more determined to achieve ကမ္ဘာပေါ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေထူးထူးရအများဆုံးရှိနေတဲ့စပိန်နိုင်ငံကဖနီဆာမူရိုနဲ့ခင်ပွန်းဖြစ်သူတို့ဟာမတ်လ12ရက်နေ့ကကိုဗစ် -19 ရောဂါကူးစက်ခံထားရတဲ့ဆိုတော့ကိုသိလိုက်ရတဲ့အချိန်မှာဖနီဆာဟာနေ့စဉ်လာစီမိဖွားခံနေဖြစ်နေပါပြီ။သူတို့နဲ့နေ့စဉ်ထိတွေ့ဆက်ဆံနေတဲ့အဖွားဖြစ်သူဒီရောဂါကူးစက်ခံရပြီးကွယ်လွန်သွားခဲ့တယ်လို့နောက်ပိုင်းမှာသူတို့လည်းအကူခံခဲ့ရတာပါ။မက်ဒရစ်မြို့ကဆေးရုံကိုတွားရောက်ခဲ့တဲ့အချိန်မှာတော့ခင်မဖြစ်သူစေုံနဲ့ကိုအကျူလိုက်ပါခွင့်မရတော့ပါဘူး။မွေးမရက်ကိုမတ်လ16ရက်နေ့လို့ခမန်းထွက်ထားပေမဲ့စီးဝင်ရောက်ပြီးတော့နောက်တနေ့မှာပဲသူ့ကိုရက်စောမီဖွားပေးဖို့ဆရာဝန်တွေကအစီအစဉ်ခဲ့ကြပါတယ်။ဝီကန်နေ့မှာလဲကိုဝင်တဲ့ထံကနေယောဂါကူးမခံရအောင်ဆရာဝန်တွေစေဝင်တန်းတွေကအကာအကွယ်အထက်ထက်ယူပြီးတော့ကလေးကိုမွေးပေးခဲ့ရတာပါ။မွေးပြီးတဲ့ချိန်မှာလဲမိခင်တဲ့ကလေးထိတွေ့ခွင့်မရပါဘူး။တီချာနေနေရတဲ့ကာလ14ရက်ပြည့်ပြည့်တဲ့အချိန်ထိစောင့်ပြီးတော့မှတားဖြစ်သူကိုဖနီဆာမူလိုတို့ဇနီးမောင်နှံတွေ့ပြန်ရခဲ့ပါတယ
်။ Tu hijo te lo presenta. Por favor, me dan ganas de llorar.
Ay, ay, muchas gracias
por favor, por favor. Es lo más bonito que me ha pasado.
ဂျာရိုသူရဲ့ပထမအဦးဆုံးသက်ဦးသားငယ်လေးကိုတွေ့ခွင့်ရတဲ့နေ့ကဇနီးမောင်နှံအပျော်ကြီးပျော်ခဲ့ကြတာပါ။ဒါပေမဲ့သူတို့မှာဒီယောဂါဆက်ပြီးတော့ရှိနေသလားဆိုတာကိုပြန်စစ်ဆေးနိုင်တဲ့အခြေအနေမရောက်သေးတာကြောင့်သားငယ်ကိုလက်အိတ်နဲ့ပဲပွေချီရတာနောက်နှာခေါင်းဆီးကိုလည်းတစ်ချိန်လုံးတက်ထားရတာတွေလုပ်နေရတော့မှဒီလိုမျိုးခြေနေတွေကြောင့်ပဲယောဂါကုသခံရမှာကိုဆိုရင်ကြားတဲ့မိခင်တွေမိဖွားချိန်နဲ့မိဖွားပြီးနောက်ပိုင်းကြုံတွေ့ရနိုင်တဲ့အခြေအနေတွေအတွက်ဆိုရင်နေကြတဲ့သူတွေအများအပြားရှိနေပါတယ်ဒီလိုဆိုရင်သူတွေအတွက်ကိုတော့George Washington တက္ကသိုလ်ကဒေါက်တာလီယနာဝမ်ကအခုလိုအကြံပြုပါတယ
် It is worth discussing with your OB about which appointments you need to be there in person
ခုချိန်မှာကိုပြနေတဲ့တားဖွားဆရာဝန်နဲ့ဆွေးနွေးတာအကောင်းဆုံးပါပဲဘလို့အချိန်တွေမှာလူကိုယ်တိုင်တွေ့ရမလဲဘလို့အချိန်မှာတော့ internet online ပေါ်မှာဆွေးနွေးပြောဆိုသင့်တယ်ဆိုတာတွေကိုပါဒီလိုမျိုး online မှာဆရာဝန်နဲ့တွေ့နိုင်တဲ့ app တွေ program တွေလည်းရှိပါတယ်စည်းကမ်းကိုကိုယ်တိုင်သွားမဲ့အစားဘလို့နည်းနဲ့ကျန်းမာရေးစောင့်ရှောက်မှုခံယူရမလဲဆိုတဲ့နေလန်တွေရှိနေပါတယ်
။ကိုဝင်းတွေဟာကိုယ့်ရဲ့သားဖွားမိရဲ့ဆရာဝန်နဲ့ပုံမှန်ထိတွေ့နေကြတဲ့သူတွေပါ။ဒ ဒါပေမဲ့အခုအချိန်မှာမမြင်နိုင်တဲ့ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုတွေကိုထိန်းချုပ်နိုင်ဖို့အတွက်လူတွေဖြစ်နိုင်ရင်အပြင်းမထွက်ကြဖို့တယောက်နဲ့တယောက်ခက်ခွာခွာနေကြဖို့ဆိုတဲ့ညွှန်ကြားချက်တွေရှိနေတာကြောင့်စီးကံသွားပြဖို့တော့မှအခက်အခဲကြုံရတဲ့အနေအထားတွေဖြစ်လာပါတယ်။အခုလိုအချိန်မျိုးမှာကိုဝင်သည်တွေအသိကျင့်ဆုံးအရာတွေထင်မှာတော့ကိုဝင်သည်တွေဟာတခြားသာမန်သူတွေထက်ဒီရောဂါကိုပိုးပြီးကူးစက်ဖို့လွယ်ကူသလား။နောက်ကိုဝင်လွယ်ချားတဲ့အချိန်မှာကလေးကိုရောကူးစက်သွားနိုင်သလား။ကလေးရောမိခင်ရောဘလူယောဂလက္ခဏာဆိုပြီးကြုံတွေ့ရနိုင်မလဲစသဖြင့်သိကျင်ကြတာပါဒီပေါ်မှာခိုင်မာတဲ့အဖြေပြီးနိုင်တော့အောင်လေ့လာမှုတွေလုံလုံလောက်လောက်မရှိသေးဘူးလို့ဒါနဲ့ပတ်သက်ပြီးသုတေသနလုပ်နေတဲ့ကယ်လီဖိုးနီးယားတက္ကသိုလ်ကဂျော့ဂျာဖီနီဆာဂျီကိုပီကပြောပါတယ
် This is a brand new virus and so we have almost no information published in the medical literature about the impact of this virus on pregnant women and their newborns.
ဒီ virus ကအသစ်ဖြစ်နေတော့ကိုဝင်ဆောင်မိခင်တွေနဲ့မွေးကင်းစကလေးငယ်တွေကိုဘယ်လိုပုံစံကူးစက်နိုင်မလဲ။ဘလောက်ထိဆိုးဆိုးဝါးဝါးဖြစ်နိုင်မလဲဆိုတာကိုလေ့လာထားတဲ့အချက်လက်ဆေးဘက်ဆိုင်ရာသုတေသနစာပေတွေမှာဖော်ပြထားတာမရှိသေးပါဘူး။ကိုဝင်ဆောင်မိခင်တွေသိချင်တဲ့အဓိကအချက်တွေကိုမှန်မှန်ကန်ကန်ဖြေနိုင်ဖို့ကသုတေသနလေ့လာချက်တွေရှိဖို့လိုပါတယ်
။နောက်ဆုံးလေ့လာချက်တချို့အရာကတော့ကိုဝင်သည်တွေဟာဒီယောဂကူးစက်ဖို့လွယ်ကူနိုင်တဲ့ဆိုတဲ့ကောက်ချက်မျိုးရှိပေမဲ့လို့လည်းကြာကိုခိုင်ခိုင်မာမာတတ်သိပြနိုင်တဲ့အထီတော့လေ့လာမှုတွေမလုပ်ရသေးပါဘူးဒီယောဂဆိုကြည့်တဲ့ပတ်သက်လို့ဘေးအရာကူးမှာရေရရမသိရသေးတဲ့အချိန်မှာစိုးရိမ်မှုတွေကတော့ပိုများတယ်လို့ကိုဝင်6လကျော်လွယ်ချားရတဲ့သမောက်ပြည်နယ်မှာနေထိုင်သူမက်ဆာနီမော်ကပြောပါတယ
်စိုးရိမ်မှုတော့အများကြီးပိုလာတာပေါ့နော်အာမွေးဖို့ကိစ္စတွေစဉ်းစားလာရတယ်အာကိုဝင်တဲ့မိခင်တွေကလည်းအသက်ကြီးတဲ့လူတွေလိုပဲပုံပြီးတော့ကူးစက်လို့ပြောတယ်လို့သတင်းတွေထဲမှာပေါ်ပြတာပေါ့ဒီအလုတ်ကွင်းမှာကိုနှိုင်းကောကိုဝန်တဲ့မိခင်တွေကိုအစိုးရအိမ်မှာလှုပ်ဖို့ခွင့်ပြုလိုက်တာပေါ့နော်အဲဆိုတော့အဲ့ဒီကလေးကနေပြီးတော့စိုးရင်စိတ်တွေပုံပြီးတော့များလာတယ်ဆေးရုံသွားတော့လည်းအာသူတို့ရဲ့အခင်းချင်းတွေအကုန်လုံးပြောင်းလဲရှိနေတာလည်းတွေ့ရတယ်ဥမာမဂဇင်းတွေအကုန်လုံးဆိုလို့ရှိရင်သူတို့အာခုံတွေပေါ်မှာမချထားတော့ဘူးအာလူဝင်ထွက်နေနေသွားတယ်ဒီဆရာဝန်တွေကလည်းပြောတယ်လူနာတယောက်ပဲလာခွင့်ရှိတော့တာပေါ့နော်အခုဒါပေမဲ့ဟိုကအင်းဟိုကရစ်ချင်းတွေကတော့ပုံမှန်သွားနေရတယ်ဟိုကအော်မွေးတဲ့ချိန်ကြလို့ရှိရင်ဒီ COVID-19 ကပဲအနေထားမှာရှိမလဲဆိုတဲ့ဟာကိုပို့ပြီးတော့စွန့်ရင်ရတာပေါ့နော်အဲ့ဒါတွေပို့ဖြစ်လာတယ်အခုဆိုလို့ရှိရင်ဒီမှာဒီနှစ်ပတ်သုံးပတ်ရှိပြီပေါ့နော်အာလုံးဝအင်းအိန္ဒိယနဲ့အင်ဒီမထွက်ရဘူးအဲ့ဒီအနေထားဖြစ်တယ်ပေါ့ဆိုတော့ဒီခုခုဖြစ်လာလို့ရှိရင်ကုတကယ်လို့များကုလာလို့ရှိရင်အနေထားတွေကမလွယ်ဘူးလေအိမ်မှာတည်တတ်နေဖို့ဆိုတာလည်းမလွယ်ဘူးကလေးငယ်လည်းရှိတယ်ပြီးလို့အဲ့လိုမျိုးနေထားတွေပေါ့ဒီမှာစိုးရင်တော့အခုလောလောဆယ်ဆေးရုံကသွားနေရတာတဲ့အမွေးတဲ့အချိန်ကြာလို့ရှိရင်ကျမကဒီဇူလိုင်လ31ရက်နေ့ဒီဒိတ်ပေးထားတယ်ဆိုတော့ပြီးလို့ရှိရင်တင်းထမ်းမှာလည်းဒီလွေရသည်တစ်ခုလုံးနီးပါးတောင်မှဒီဟာဒီ COVID-19 ကဖြစ်နေအောင်မယ်လို့အနေထားမျိုးရှိနေတယ်ဆိုတော့အဲ့ဒီချင်းမျိုးတော့တော်တော်လေးစိုးရင်ရတယောက်တည်းပဲသွားရမလားဆေးရုံကိုဝေခန်းတက်မှတယောက်တည်းပဲခုလိုမျိုးပဲလူလာတယောက်တည်းသွားရမလားဆိုတဲ့အနေထားတွေစိုးရင်တာပေါ့နော်ပြီးလို့ရှိရင်အာဆေးရုံမှာရောအာအဲ့ဒီချင်းနေကြလို့ရှိရင်အာအဲ့ဒီ COVID-19 လူလာတွေနဲ့ပြည့်ကျက်နေပြီးတော့ဘယ်လိုအနေထားမျိုးရှိမလဲအဲ့ဒီဟာတွေတော့တော်တော်လေးတော့စဉ်းစားပြီးတော့စိုးရင်တာပေါ့
အခုချိန်မှာဒီဆေးကန်းနေဆရာဝန်တွေကနေပြီးတော့ဟိုကိုဝင်ဆောင်မိခင်တွေအတွက်အထူးညွှန်ကြားချက်ဆိုတာမျိုးပေါ့နော်ပြောပြောတာမျိုးထုတ်ပြန်တာမျိုးရှိပါလား
ပြီးပန်းညွှန်ကြားချက်တော့အာမရှိဘူးအာဒီလူတိုင်းကိုညွှန်ကြားတယ်လို့ပဲဟောနော်လက်တွေပုံမှန်ဆေးဖို့ပြီးလို့ရှိရင်ဒီ6ပေးกว่าလူတွေနဲ့6ပေးกว่าနေဖို့ဖြစ်နိုင်အင်ဂျင်မထွက်ဖို့အဲ့ဒီလူတိုင်းကိုပြောနေတဲ့နေတဲ့အာ guideline တိုင်းပဲပြောတယ်တခြားအထူးထွေထူးထူးတော့မပြောဘူးကျွန်မသွားနေတယ်စိတ်ခံရတော့
အခုအလုတ်ကရောအိမ်ရနေပြီးတော့တုံနေတာလား
ဟုတ်တယ်သူဆိုလို့ရှိရင်တော့ပါလောက်ရှိပြီးအလုတ်ရှင်ကနေပြီးတော့အိမ်ရနေပြီးတော့လုံဖို့ပေါ့နော်အဲ့ဒီဦးစားပေးစင်းတဲ့မှာအာထည့်လိုက်တဲ့ကိုယ်ရှိတဲ့အတွက်သူတို့အိမ်ရနေပြီးတော့လုံတယ်ခုကတော့
အခုအလုတ်ကလည်းအိမ်ရနေပြီးတော့လုံနေတယ်နောက်ဒီခလေးငယ်လေးကလည်းရှိနေတယ်ကိုဝင်ကလည်းစောင့်ထားရတယ်ဆိုတော့အခက်ခဲရောအခုချိန်မှာဘာအခက်ခဲတွေရှိနေလဲ
ခလေးကတော့သူကတနည်းနဲ့ကိုလာဆိုတော့သူကလူကြီးပါပဲလို့သူကအမြဲရောချင်းနေဆိုတော့တော်တော်လေးအခက်ခဲပါတယ်အရင်တော့အိမ်မှာလုပ်ရမယ်ဆိုတော့ပုံပြီးတော့လုပ်ရမယ်ဒီမှာအခုကတော့မဟုတ်ဘူးတကယ်တည်းကိုလုံလက်စားတခုတန်းလာနဲ့ခလေးကိုဟိုဟာကြီးလာတိတ်လိုက်ရတာတို့အဲ့လိုမျိုးတွေပေါ့
အခုအချိန်မှာဒီဆေးရုံနေမှာခလေးမွေးလို့ရှိရင်ဟိုအန်ရဖြစ်မှာဆိုးလို့ဒီယောဂကူးစက်မှုတွေကိုဆိုးရိမ်ပြီးတော့အခုအချိန်မှာ
တချို့ဒီကိုဝင်ဆောင်မိခင်တွေကအိမ်မှာပဲမွေးမယ်ဆိုတာမျိုးတွေလောက်ကြတဲ့သူတွေလည်းရှိတယ်။အဲ့ဒီလိုရောစဉ်းစားဖြစ်ပါလား
။အဲ့ဒါမျိုးကျွန်မမစဉ်းစားဖြစ်ဘူး။ကျမရဲ့အမခံကလည်းအိမ်မှာမွေးတဲ့လူတွေမပေးဘူးလို့တော့ကြားရတယ်။ကျပကုန်နေရတယ်ကျမရဲ့ insurance company တော့မဆက်ဖြစ်သေးဘူး။ဒါပေမဲ့တစိမ့်စကားပေါ့နော်။အိမ်မှာမွေးတဲ့လူတွေကျမရဲ့အမခံမပေးဘူးအဲ့ဒါတခုပြီးလို့ရှိရင်မွေးတဲ့တော်တွင်တဲမှာပေါ့နော်။အိမ်မှာတခုခုအဆင်မပြေလို့ရှိရင်အစေးရောက်မှမျိုးဟိုဟာဒီစုံလုံးမရှိဘူးလေအဲ့ဒီကတော့ဆိုရင်လေအိမ်မှာမွေးဖို့ကြတော့
ကျားတော့ကိုဝင်6လကျော်လွယ်ချားရပြီးလက်ရှိမှာလဲတမီးငယ်လေးတယောက်နဲ့အိမ်ကနေအလုပ်လုပ်နေရတဲ့မဆာနေမောပြောသွားတာပါကြိုတင်ကာကွယ်နိုင်တဲ့ဆေးမရှိသလိုကုသဖို့ဆေးလည်းမရှိသေးတဲ့ကိုရိုနာရောဂါဆိုးကြီးကြောင့်အခုချိန်မှာလူကြီးလူငယ်ကိုဝင်တဲ့ကလေးမိခင်လူသားအားလုံးရဲ့အသက်အန္တရာယ်တွေချိန်ချောက်ခံနေရတာပါဒီလိုအချိန်မျိုးမှာမှအသက်နှစ်ချောင်းသာအတွက်တပြိုင်တည်းစိုးရိမ်နေကြတဲ့ကိုဝင်တွေအနေနဲ့ကိုယ်တိုင်ယောဂါကုသမခံရအောင်စိုးရိမ်ရတဲ့တစ်ချိန်ထဲမှာကိုယ့်ရဲ့ကိုဝင်နဲ့ပတ်သက်တဲ့ကျန်းမာရေးဆောင်ရှားမှုတွေမပြတ်ခံယူနိုင်ဘူးခလီးငယ်ကိုမကူးဆက်စေဘူးဆိုတာတွေကလည်းသိကိုအရေးကြီးနေတာပါဒါကြောင့်ကိုယ့်ရဲ့သားဖွားမိရဲ့ဆရာဝန်နဲ့သေချာတိုင်ပင်ဆွေးနွေးပြီးတတ်နိုင်သမျှကြိုတင်ကာကွယ်မှုတွေလှုပ်ဆောင်နိုင်ကြဖို့ဆုတောင်းရင်းပဲဒီသတင်းပတ်မျိုးသမီးကဏ္ဍကိုကြီးမားပေးကြနာခွင့်ပြုပါရှင်It's not going to be true, though. You can bend but never break me, 'cause it only serves to make me more determined to achieve my final goal. And I come back even stronger, not a novice any longer, 'cause you've deepened the conviction in my soul. Oh, yes, I'm wise, but it's wisdom for the pain. Yes, I pay the price, but look how much I gain.
American Bidu Queen Lu Shamu Gongzong Dr. Martin Luther King Jr. Lu Chen Khen Ara 52 ni pi myo ba wi.1968ခုနှစ်ဧပြီလ4ရက်နေ့မှာလှုပ်ကျခံရတာဟာသူ့ရဲ့ပြည်သူအခွင့်အရေးလှုပ်ရှားမှုတွေအကြောင်းသုတဆုံးနေအမေရိကန်တခွင်အစီအစဉ်မှာကျွန်တော်အအောင်ကတင်ပြပေးမှာပါခင်ဗျာအမေရိကန်ပြည်သူ့မှာအကြမ်းဖက်တဲ့ပြည်သူအခွင့်အရေးလှုပ်ရှားမှုတွေကိုဦးဆောင်ခဲ့သူကတော့ဒေါက်တာမာတင်လူသာကင်းဂျူနီယာပါ20ရာစုအတွင်းပိုးပြီးတော့ယဉ်ကျေးတဲ့လူပေါင်းအဖွဲ့အစည်းဖြစ်လာဖို့အတွက်အဓိကကျတဲ့ဥပဒေနှစ်ရပ်ပြဋ္ဌာန်းနိုင်အောင်စူးစမ်းခဲ့သူလည်းဖြစ်ပါတယ်1964ခုနှစ်မှာပြဋ္ဌာန်းလိုက်တဲ့ပြည်သူ့ခွင့်ရေးဆိုင်ရာဥပဒေနဲ့1965ခုနှစ်မှာပြဋ္ဌာန်းလိုက်တဲ့မဲပေးခွင့်ဆိုင်ရာဥပဒေတွေကိုပြဋ္ဌာန်းနိုင်ခဲ့တာပါ Tennessee ပြည်နယ် Memphis မြို့က Lorin Motte ရဲ့လေသာဆောင်မှာဒေါက်တာ King ကို James Alray ဆိုသူကတနက်နေ့ပြစ်ခတ်လုပ်ကြံခဲ့ပါတယ်ဧပြီလ9ရက်နေ့မှာတော့ဒေါက်တာမာတင်လူသာကင်းဂျူနီယာရဲ့ဇာပနာကျင်းပခဲ့ပါတယ်။သူ့ရဲ့ဇာတိမျိုးဖြစ်တဲ့ဂျော်ဂျီယာပြည်နယ်အက်တလန်တာမြို့မှာကျင်းပတဲ့ဇာပနာကိုလူတွေသိမ်းနဲ့ချီးပြီးတော့တက်ရောက်ခဲ့ပါတယ်။ဒေါက်တာကင်းကွယ်လွန်တဲ့အချိန်ကာလအပိုင်းခြားအတွင်းသမရရစ်ချက်နစ်ဆန်ရဲ့ဝါတာဂိတ်အရှုပ်တော်ပုံလူမျိုးပေါ်ပေါက်ခဲ့တဲ့အပြင်သမရလောင်းကိုယ်စားလှယ်တဦးဖြစ်တဲ့ရောဘတ်ကနေဒီလည်းလှုပ်ကြံခံခဲ့ရတာမျိုးအမေရိကန်သမိုင်းမှာထူးထူးခြားခြားအဖြစ်အပျက်တွေလည်းရှိခဲ့ပါတယ်။ပြည်သူ့အခွင့်အရေးလှုပ်ရှားမှုခေါင်းဆောင်တဦးဖြစ်တဲ့ Jesse Jackson ကဒေါက်တာကင်းဟာအဖိနှိတ်ခံတွေအတွက်ခွန်အားဖြစ်စေတယ်လို့ဆိုပါရယ
် He is really as a symbol of power and justice
သူဟာကြီးမြတ်တဲ့စွမ်းအားတရားမျှတမှုငြိမ်းချမ်းရေးနဲ့စီးလုံးညီညွတ်ရေးတို့ရဲ့အပြာရုပ်ဖြစ်ပါတယ်စီးလုံးညီညွတ်မှုအတွက်ကြီးမားတဲ့စိန်ခေါ်မှုတွေကိုကျွန်တော်တို့ကြော်လွှားရပါမယ်မွန်ဂိုမာရီကအဖြစ်ပြက်မှာဆိုရင်လည်းတောင်းဆိုမှုတွေရဖို့အတွက်တီးခန့်အလျှော်ပေးရတာတွေထိတ်တဲရင်ဆိုင်ရတာတွေရှိခဲ့ပါတယ်
1965ခုနှစ်မှာအသားအရောင်ခွဲခြားမှုကနေအခြေခံလာပြီးတော့မဲပေးကွင်းကိုပိတ်ပင်ခဲ့တာကြောင့်အာဖရိကန်အမေရိကန်တွေဟာဆယ်မာကနေမွန်ဂိုမာရီအထိချီတက်ဆန္ဒပြခဲ့ကြပါတယ်။မဲပေးကွင်းအတွက်မှတ်ပုံတင်ရမှာခွဲခြားဆက်ဆံခံရတာကိုအဆုံးသတ်ဖို့လူ600လောက်ဟာမိုင်50ခရီးကိုချီတက်ဆန္ဒပြခဲ့တာဖြစ်ပြီးလူညိုရေးရဲတွေနဲ့ဆန္ဒပြသူတွေဟာအက်ဒမန်ပတ်တက်စ်တရားမှာရင်ဆိုင်တွေ့ဆုံခဲ့ပါတယ်။ရဲတွေကဆန္ဒပြချီတက်မှုကိုဆက်မလုပ်ဖို့ပြောပေမဲ့ဆန္ဒပြသူတွေကတရားကိုဆက်ကြောပြတ်ဖို့ကြိုးစားရမှာတော့ရဲတွေကမျက်ရည်ဘုံတွေကိုအုံပြူးပြီးရဲရဲဆက်ဆက်ရိတ်နဲ့လူစုခွဲခဲ့တာပါအဲ့ဒီအချိန်ကလူငယ်တက်ကြွလှူရှားသူတဦးအဖြစ်ဦးဆောင်ပါဝင်ခဲ့ပြီးရဲတွေရဲ့ရိတ်နဲ့ဖမ်းဆီးတာကိုခံခဲ့ရတဲ့ဂျွန်လူးဝစ်စာအခုခါမှာအောက်လွတ်တော်အမတ်တဦးဖြစ်နေပါပြီ
They came toward us beating us with nightsticks trampling us with horses releasing the tear gas
သူတို့တွေကကျွန်တော်တို့စီလျှောက်လာပြီးလက်ကင်ဒုတ်တွေနဲ့ရိုက်မြင်းနဲ့တိုက်ပါလေ။မျက်ရည်ကိုဘုံတွေနဲ့လည်းပြစ်ပါလေ။ရဲတယောက်ကဒုတ်နဲ့ရိုက်လို့တရားတော်မှာကျွန်တော်မေးသွားပါလေ။တေးပြီးလို့တောင်ထင်လိုက်မိပါလေ
။ လုံခြုံရေးတပ်ဖွဲ့ဝင်တွေဟာမယုံကြည်နိုင်လောက်အောင်အကြမ်းဖက်ဖြိုခွဲခဲ့ကြတဲ့အတွက်လည်းတနင်္ဂနွေစိတ်ဆိုးဒေါသထွက်ခဲ့ကြပါတယ်။မတရားမှုကိုကောင်းကောင်းမခံကြဘူး။ဒေါက်တာမာတင်လူသာကင်းဂျူနီယာကတိုက်တွန်းပါတယ
်။ We must let the world know that it is necessary to protest this threefold evil.
မေဘေကွင်းရင်းဆိုခံရတာလုံခြုံရေးရဲရဲရက်ဆက်ဖိနှိပ်မှုလိုနိုင်ငံစီနင်းပြုမှုတွေကိုစန့်ကျင်မှုလိုအပ်တယ်ဆိုတာကိုကဘာကြီးအနေနဲ့သိဖို့လောက်ရပါမယ်လို့ဒေါက်တာကင်းကပြောသွားတာပါဆန္ဒပြသူတွေအဲ့လိုရိုက်နေခံပြီးရဲနေငယ်ကြမှာတော့ဆယ်မာကနေအဲဘာမပြင်းနေမျိုးတော့မန်ဂိုမာရီစီဒေါက်တာကင်းဥဆောင်တဲ့တောင်းနဲ့ချီတဲ့ဆန္ဒပြသူတွေချီတက်ခွင့်ကိုတရားရုံးကခွင့်ပြုပေးခဲ့ပါတယ်တန်တူညီမျှအခွင့်အရေးရရှိဖို့ယုံကြည်မှုအပြည့်ရှိတယ်လို့အောက်လွှတ်တော်အမတ်ဂျွန်လူးဝစ်ကပြောပါတယ်
Martin Luther King Jr. came by to visit me in my hospital room and said, John, don't worry. We will make it from Stelma to my
house. Martin Luther King Jr. is here with me. John, Bama Mabu, Selma, and Montgomery, who is here with me, and I am here with you, and I am here with you. Selma
is here with me, and I am here with you, and I am here with you. Tamara Lyndon Johnson ha pidu khuin ubre go lamat ye thu ati pyu lai par de 1965 khu ne ma naingan na ri anine a ta yang khwe cha mu ma shi be me pe kwin atwe ngain ngain swa taung so tai pwe win ga de Dr. King ye yiman jet dwe pye wa twa ga ba de Jesse Jackson ga Dr. King ye tai pwe win ni pyu ha ne patat pi lo aku lo shin pya ba de
When he believed in the legal process he thought litigation alone was too slow you needed litigationdemonstration and legislation he believed
the ya ubre baw twin ga taung so tai pwe hwin ya de dilan kai swae go tu ga yong ji ba de dai mae le ubre chang ya be taung so ni mae so yin a chein nwe chan cha nai ne lo tu ga tin ma de da chang sanna pya taung so ra ri ubre pya than pe yi taung so ra ri ba lou pho lo ba me
dr kin tin song chein ma tu atet ha 39 ne be shi ba de dai mae tu ye tamai mwe ga ro a gu tan shin tan ni se ba a chein cha la ra ne a mya khwe cha sat san tha de ubre ri go တကြတကြဖြတ်သိမ်းပြနိုင်ခဲ့သလိုအသားရောင်ခွဲခြားမှုတွေကိုလည်းအကာအကွယ်ပေးလာနိုင်ပါတယ်ဒေါက်တာကင်းရဲ့ပြည်သူ့ခွင့်ရေးတောင်းဆိုလှုပ်ရှားမှုတမိုင်းကြောင်းတွေကိုပြန်ကြည့်မယ်ဆိုရင်မြို့တော်ဝါရှင်တန် DC မှာ1963ခုနှစ်ကတောင်းဆိုချီတက်ဆန္ဒပြပွဲအတွင်ပြောကြားတဲ့မိန့်ခွန်းအကြောင်းကိုခြံလှပ်ထားလို့မဖြစ်ပါဘူ
း I have a dream one day this nation will
ဒီနေ့မှာဒီနိုင်ငံဟာအုံကြွလာလိမ့်မယ်ဆိုတဲ့အိမ်မက်တစ်ခုရှိတယ်လို့ဒေါက်တာကင်းကပြောသွားတာပါ။အဲ့ဒီမိန့်ခွန်းကိုနားထောင်မှုအတွက်ဝါရှင်တန် DC ကမြို့သားရင်းမြစ်မှာလူနှစ်သိန်းခွဲလောက်လာရောက်စုဝေးခဲ့ကြပါတယ်။ New York Times သတင်းတောက် Al Caldwell ကဒေါက်တာကင်းရဲ့နောက်ကိုလိုက်သတင်းယူဖို့တာဝန်ပေးခံခဲ့ရသူပါ
။ What was on King's mind and what he wanted to talk to me about was what he called the
King ရဲ့စိတ်ထဲမှာရှိပြီးပြောချင်နေတာတွေကတော့ဆင်းရဲသားလူဒန်းစားတွေလှုပ်ရှားမှုတွေအကြောင်းပါတနိုင်ငံလုံးကဆင်းရဲသားတွေကိုစုပြီးတော့ဝါရှင်တန် DC ကိုခေါ်လာပြီးအစိုးရအနေနဲ့တောင်းဆိုမှုတွေမလိုက်လျောမချင်းအစိုးရလုပ်ငန်းဆောင်တာတွေရပ်သွားအောင်ဆောင်ရွက်မယ်လို့သူကပြောပါတယ
်တန်းတူကြီးများအခွင့်အရေးပေးထားတဲ့ဥပဒေတွေ1960လောက်ကတည်းကပြဋ္ဌာန်းပေးထားပေမဲ့လည်းလက်တွေ့ပြောင်းလဲတဲ့နေရာမှာတော့နှိမ့်လွန်းနေလို့ပြည်သူ့အခွင့်အရေးလှုပ်ရှားသူ Jesse Jackson ကပြောပါတယ
် We are a different and a better nation today.in the sense that the barbaric
မယုံကြည်နိုင်စရာကောင်းလောက်ဆိုးရွားတဲ့ဥပဒေတွေပြဋ္ဌာန်းထားတာအဆုံးသတ်သွားပြီးဖြစ်တာကြောင့်အသားရောင်ခွဲခြားမှုတွေရော့ကျသွားတယ်အခြေအနေတွေတိုးတက်လာပေမဲ့လည်းအတန်းအစကွာဟမှုတွေကတော့ဆက်ရှိနေသေးပါလွတ်လပ်နေပြီဆိုပေမဲ့လည်းအားလုံးဒန်းတူရတာမျိုးတော့မဟုတ်သေးပါဘူ
းအခြေအနေပြောင်းလဲခဲ့ပေမဲ့လည်းမာတင်လူသာကင်းရဲ့ငြိမ်းချမ်းစွာဆန္ဒပြတောင်းဆိုတဲ့လမ်းစဉ်အားဆက်လက်ရှင်သန်နေသေးပါဝါရှင်တန် DC မှာကျင်းပတဲ့တနက်ထိန်ချုပ်ရေးပိုတင်းကျက်တဲ့ဥပဒေတွေပြဋ္ဌာန်းပေးဖို့အကြောင်းသားတွေအပါအဝင်ထောက်ခံသူတသန်းနီးပါးရဲ့တောင်းဆိုဆန္ဒပြပွဲအတွင်းဒေါက်တာကင်းရဲ့မြေဖြစ်သူယိုလန်ဒါရေနီကင်းလည်းပါဝင်ပါတယ
် My grandfather had a dream that his four little children will not
ကျမအဖိုးရဲ့အိမ်မက်တစ်ခုကတော့သူ့ရဲ့ကလေးလေးယောက်ကိုသူတို့အသားရောင်ချပြီးလူကားဟုတ်မဟုတ်ဆုံးဖြတ်တာထက်သူတို့ရဲ့စရိုက်ကိုသာကြည့်ပြီးဆုံးဖြတ်ဖို့ဆိုတာပါ
1968ခုနှစ်လောက်ကြာမခံရခင်မှာဒေါက်တာမာတင်လူသာကင်းဂျူနီယာဟာဒန်းတူညီမရေးအတွက်အကြမ်းမဖက်ဆန္ဒပြတောင်းဆိုတာကြောင့်နိုဘယ်ငြိမ်းချမ်းဆုရရှိခဲ့ပါတယ်ဒီကနေ့မှာတော့သူ့ကိုဂုဏ်ပြုတဲ့အနေနဲ့အမေရိကန်ပြည်ထောင်စုတဝန်းကကျောင်းပေါင်း100ကျော်နဲ့လမ်းပေါင်း900ကျော်ကိုဒေါက်တာမာတင်လူသာကင်းဂျူနီယာအမည်မှတ်ခေါ်ခဲ့ပါတယ်ခင်ဗျာ
Thank you.
က်တွေ့သိပ္ပံနဲ့နည်းပညာကဏ္ဍမှာတော့ COVID-19 ကမ္ဘာကာယရောဂါကြီးပြန့်နှံ့ဖြစ်ပေါ်လာမှလူမှုညဉ့်ဉျေးမှုအနေကိုပိုပြီးသတိထားလာမိကြတဲ့အကြောင်းသဘောဝန်းကျင်အင်ဂျင်နီယာဒေါ်ရေးကြည်ကိုမေးမြန်းပြီးတင်ပြပေးပါပါကျွန်မခင်ရသက်ပါCOVID-19 ယောဂါကအသက်ရှူလမ်းကြောင်းဆိုင်ရာအဆုတ်နဲ့ပတ်သက်ပြီးတော့ဖြစ်တဲ့ယောဂါပါဒီယောဂါဓာတ်ကိုမထင်မှတ်ပဲခံစားလာကြတဲ့အခါမှာဒီပြင်းထန်အဆုတ်ရောက်ယောဂါဟာလေးရုညဉ့်ဉျေးမှုနဲ့ဘယ်လိုပတ်သက်နေလဲဆိုတော့ကိုအားလုံးသတိထားလာမိကြတယ်လို့ဒေါ်အေးကြီးကပြောပါတယ
် COVID-19 ကဖြစ်တဲ့အခါမှာသူက virus ကအဆုတ်ထဲဝင်နေဝင်တဲ့အခါမှာလူတွေအနေနဲ့ပေါ့နော်ငါကိုကကိုခန့်အမကောင်းလို့ရှိရင်ပိုပြီးခံရတယ်ပေါ့နော်တချို့လည်းအသက်ဆုံးကြနေအဲ့တော့ငါကသန်းဆွမ်းနေတဲ့အဆုတ်တွေရှိမယ်နှလုံးတွေရှိမယ်ဆိုတော့ဘာပဲဖြစ်ဖြစ်သူ့ဒဏ်ကိုခံနိုင်တယ်ပေါ့နော်ဘာလို့ဆိုသူကပြင်းထန်လို့အဲ့တော့လေတူးညဉ့်ဉန်းနေနေရမှာတာရှိနေခဲ့မယ်ဆိုရင်ဒီအဆုတ်တွေပါတွေကအားနေနေပြီနော်သူတို့မှာတန်ထန်ထားရတယ်အမကောင်းဘူးသူတို့မှာတချို့စဲဖြစ်စည်းတာရှိတယ်အမျိုးမျိုးရှိတယ်ပေါ့နော်အဆုတ်အားနေတယ်ဆိုလို့ရှိရင်နှလုံးဟာလည်းအားနေသွားတယ်နှလုံးကပိုအလုံးလို့ပါတယ်နော်အဲ့အဆုတ်နဲ့နှလုံးကတွဲနေတာပေါ့လူတွေကတန်ရှင်းနေတဲ့ရွှေကိုသူတို့ကဥပမာအမှတ်မဲ့လဲထားကြတယ်ဒါပေမဲ့တကယ်တကယ်ဖြစ်လာတဲ့ခါကျခန္ဓာကိုယ်ကအစိပ်ပိုင်းတိုင်းကပေါ့နော်
ဒီလိုတန်ဆွမ်းနေဖို့အတွက်လေကောင်းလေတန့်ရှုဖို့လိုပါတယ်ဒါပေမဲ့လက်တွေမှာလေကောင်းလေတန့်ကောင်းကောင်းမရပဲလေရုကညဉ့်ညမ်းနေတာပါဒီလေရုကိုဘယ်အရာတွေကညဉ့်ညမ်းစေတာပါလဲ
လေရုထဲမှာအခုဆိုရင်လူတိုးတက်လာတဲ့ခီးဖြစ်တဲ့ကြောင့်မလို့လေရုထဲမှာရှိနေတတ်တဲ့ဓာတ်ငွေအရာတွေများသောအဖြစ်တွေ့ရတဲ့ဟာကတော့ဟိုနံပါတ်1 nitrogen oxide ဆိုတာရှိတယ် carbon monoxide ဆိုတဲ့တံဝင်ရှိတယ်နောက်တစ်ခုက sulfur dioxide ဆိုတဲ့တံဝင်ရှိတယ်နောက်တစ်ခုက particulate matter လို့ခေါ်တဲ့အမှုန်မွှားတွေရှိတယ်နောက်တစ်ခုကတော့ခဲပေါ့နော်အဲ့ဒါမျိုးရှိတယ
်လေရုကိုညဉ့်ဉန်းစေတဲ့ဓာတ်တွေက nitrogen oxide ကဘယ်လိုအန္တရာယ်ပေးပါသလဲ
nitrogen oxide ဆိုရင်သူမှာ nitrogen dioxide ရှိတယ် nitric acid ရှိတယ် nitrous acid ရှိတယ်အဲ့ဒါသုံးခုပါတယ်ချုပ် nitrogen oxide လို့ခေါ်တယ်သူကဘယ်တော့ဖြစ်တယ်ဆိုရင်ဥမာ nitrogen dioxide ဆိုရင်သူကတော်တော်အန္တရာယ်ရှိတယ်အဲ့ဒီအန္တရာယ်ရှိရဘယ်တော့ဖြစ်တယ်ဆိုရင်ဟိုလောင်စာပေါ့ဘာလောင်စာပဲဖြစ်ဖြစ်လေထဲမှာလောင်ပိုက်မယ်ဆိုလို့ရှိရင်ဖြစ်တယ်ဒါကြောင့်မလို့ကားတွေပါသူလည်းဒီစစ်တာ protein စိတ်ယုံနေရတယ်ကြောင်မီးလေးဖြစ်စီတခြားသဘာဝယုံကျင်းလောင်စာတစ်ခုကိုဟိုလောင်ခိုင်းပြီးတော့မှထိုးရတဲ့ကြောင့်မလို့အဲ့လိုမျိုးဖြစ်တယ်နော်။နောက်ပြီးတော့ဘာပဲလုပ်လို့ပေါ့။ပောက်ခွဲလောင်ကျွမ်းနေပြီဆိုရင်ထွက်တာပါပဲ။အဲ့လိုလောင်တဲ့အခါမှာနောက်ထပ်ချင်းအောက်ဆိုက်တွေထွက်တာမဟုတ်ဘူး။ကာဗွန်မိုနောက်ဆိုက်တွေထွက်တာ။အဲ့တော့လူတွေရဲ့မော်တော်ယာဉ်တွေသွားရင်အေဇော့ပေါ့။အောက်ထည့်ကာဗွန်မိုနောက်ဆိုက်ထွက်တယ
်။ကာဗွန်မိုနောက်ဆိုက်ကလည်းလူကိုအတော်ဒုက္ခပေးပါတယ်။ဘလူးနီးနဲ့ပေးတာပါနဲ့။
နော်အဲ့ဒါကမြင်လည်းမမြင်ရဘူးဒါပေမဲ့သူကဉာဏ်ရရှုနေတယ်ဆိုလို့ရှိရင်လူတွေကိုတိခတ်တိခိုက်တယ်ပြောလို့လဲဆိုတော့သူ့ရဲ့တဘာဝကအဲ့ရှုလိုက်တဲ့လေယာဉ်တစ်စင်ခန္ဓာကိုယ်ရဲ့အစိုးရောက်သွားတယ်ဆိုရင်အဆုတ်ကရဲ့တဘာဝကအောက်ဆီဂျင်တွေကိုခန္ဓာကိုယ်ရဲ့ထည့်ပေးဖို့နောက်ဒီကဘခန္ဓာကိုယ်ရဲ့နောက်ဒိုင်အောက်ဆိုက်တွေပြန်ထုတ်တယ်လေထဲမှာတကယ်လို့မြန်ကာဗွန်မိုနောက်ဆိုက်များသွားရင်အဲ့ကာဗွန်မိုနောက်ဆိုက်ကသူ့ရဲ့ထဲမှာရှိတဲ့ဟီမိုဂလိုဘင်ဆိုတဲ့ပရိုတင်းကသူကအောက်ဆီဂျင်ကိုသူပေါင်းလိုက်တာအောက်ဆီဂျင်ပေါင်းပြီးတော့မှခန္ဓာကိုယ်အစိပိုင်းနေလို့ရဖြစ်ပေါ်တာအဲသူကကာဗွန်မိုနောက်ဆိုက်နေရလိုက်ကာဗွန်မိုနောက်ဆိုက်ကအောက်ဆီဂျင်ကဟီမိုဂလိုဘင်မပေါင်းနေမှာသူကအင်ဂျင်ပေးပြီးတော့လူပြီးပေါင်းပြတယ်ပေါင်းပြလိုက်တော့အောက်ဆီဂျင်နဲ့ဟီမိုဂလိုဘင်ကပေါင်းဖို့ခွင့်မရတော့မရတော့လူတို့ကဖြစ်တာပေါ့နော
်ဆာဖာဒိုင်အောက်ဆိုက်ကရောဘယ်လိုအန္တရာယ်ရှိပါသလဲ
ဆာဖာဒိုင်အောက်ဆိုက်ကလည်းဒီလိုပဲဆာဖာဒိုင်အောက်ဆိုက်ဆိုတာလေဆာဖာပါရဲ့ဓာတ်တည်ကိုအကုန်လုံးလောင်ကျွမ်းလို့ရှိရင်သူထွက်တာပဲ။အော်ဆာဖာဒိုင်အောက်ဆိုက်ဖြစ်တယ်။သူကလည်းအဆုတ်ကိုလည်းသူတော့ထိခိုက်စေတာပဲ
။နိုက်ထရိုဂျင်အောက်ဆိုက်တွေနဲ့လေးရုညဉ့်ဉန်းမှုရှိနေပြီဆိုတော့အချမ်းပြင်းဘယ်လိုသိနိုင်ပါသလဲ
။နိုက်ထရိုဂျင်အောက်ဆိုက်တွေဆိုရင်လူတွေကမျက်စိမှာ substance ဖြစ်တယ်လို့ပြောတော့ဂျင်းဆက်ဆက်ဖြစ်တယ်နော်။အဲ့ဒါကဒါနိုက်ထရိုဂျင်အောက်ဆိုက်ပါတယ်။နောက်ပြီးတော့ဒီအဆုတ်မှာတော့ပြီးထိခိုက်တယ်။ဒါကြောင့်မလို့လူရည်လေးလူညီညာကိုရှိလားမရှိလားသိချင်လို့ရှိရင်အလွယ်ဆုံးကမျက်နှာတွေမျက်စိတွေနဲ့ကောင်းနေစပ်ဖြစ်တယ်လားဒါဆိုလို့ရှိရင်ဒါအတိုင်းထူးချင်းအောက်ဆိုက်တွေများနေတဲ့သဘောပေါ့နော်နောက်ကောင်းကင်ကိုကြည့်လိုက်ပါကောင်းကင်ကညိုမဲမဲဖြစ်ညိုနေပြီဆိုတာအဲထူးချင်းအောက်ဆိုက်များလို့ပဲသူတို့ကဒီရောင်စင်တန်းမှာမျက်စိမြင်နေတဲ့ရောင်စင်တန်းမှာနိုက်ထရိုဂျင်အောက်ဆိုက်တွေက အပြာနဲ့အစိမ်းကိုရောင်စင်းထဲမှာဆုပ်လိုက်တယ်ဆုပ်လိုက်တော့တကယ်မလို့ဆိုအညိုပဲတွေ့တော့ပါเนาะအညိုပဲမြင်ရတယ်အဲ့လိုဆိုတော့ဖြစ်သွားတယ
်လေးလူညဉ့်ဉျဉ်မှုကိုဖြစ်စေတဲ့အရာတွေမှာအဆိုးဆုံးကအမုံမွားတွေပါအမုံမွားတွေကိုကြာရှည်ခက်မြန်းများရှူရှက်ရတဲ့ဒေသတွေမှာနေထိုင်သူတွေအတွက် COVID-19 အန္တရာယ်ကသိပ်ကြီးပါတယ
်အမုံမွားကျတော့တင်းလေးတွေပြဿနာပုံများလာတယ်အမုံမွားမှာနှစ်မျိုးရှိတယ်10 micron နဲ့နည်းတဲ့အမုံအမုံဆိုတာရှိတယ်ဒါအောင်နည်းနည်းကြီးတဲ့အမုံလို့ခေါ်တယ်နောက်တစ်ခါ 1.5 micron နဲ့နည်းတဲ့နည်းတဲ့အမုံလေးတွေရှိတယ်ဒါအချင်းကိုပြောနေပါဘောအဲ့အမုံလေးတွေကသူက PM 2.5 လို့ခေါ်တယ်နော်အမုံ 1.5 အမုံလောက်ပဲရှိတယ်အမုံလို့ခေါ်တယ်အဲ့ဒီတော့ဒီအမုံလေးကဆိုလို့ရှိရင်လူကဒါအဆုတ်ကိုထိခဲ့တာပါအဆုတ်တွေရှူရတယ်ဆိုရင်ဒီအမုံလေးကအဆုတ်ထဲဝင်သွားမယ်ဝင်သွားလို့ရှိရင်အနှုတ်လူကအသက်ရှူရတဲ့ဟာမှာအခက်အခဲတွေဖြစ်လာမယ်နောက်အမုံသေးသေးလေးတွေကြတော့သိပ်သေးလုံးအားကြီးတော့ဒီနော်အမုံ 1.5 micron နဲ့နေတဲ့အကောင်ဆိုလို့ရှိရင်သူကစံချိန်ချင်းတော့စ30လောက်နေတယ်။ဒါစံချိန်ကအရင်သေးတယ်။ပြီးတော့အဲ့ဒါလေးတွေကအစုတ်သေးနေမကားတယ်မလဲ။သူရဲ့ဝေရောက်သွားတယ်။သူရဲ့ရောက်သွားတဲ့ခါမှာသူရဲ့မှာရှိသွားနဲ့ပတ်ပြီးနေရာမှာတော့ပြေးပြေးကြောတော့ပိတ်တာ။အုံနောက်မှာပိတ်မလား။နောက်နှလုံးမှာပိတ်မလား။အမျိုးနဲ့အမျိုးမျိုးဖြစ်တတ်တယ်။အဲ့ကြောင့်သူကအမတန်မှအနေရှိပါတယ်။အခုကိုဗစ်ကာလမှာဆိုရင်လည်းကိုဗစ်ရဲ့အတိုင်းပဲလူတို့ညီညာမှုဖြစ်နေတဲ့မျိုးလူတွေကပို့ပြီးတော့အထိနာတယ်ဆိုတော့တတိထားပြီးတော့ဒီဘာဝပုံဝင်ချင်းထင်းထင်းရေးဆိုတာလူရည်ရဲ့ကျမ်းမာရေးနဲ့ထိစပ်နေလို့ထင်းထင်းနေရတာဆိုရင်အတိတရားကိုနှလုံးသားထဲမှာထားပြီးတော့ကိုဗစ်ကိုခုခံကာကွယ်နေရပါလေထည့်ပြီးတော့စဉ်းစားသင့်ပါတယ
်ဒေါအေးချီရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံကြပါဦးမယ်
ဧပြီလ10ရက်တောက်ချနေအတွက်ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျမဆုမြတ်မွန်ကတလှည့်ပြောပါအောင်မယ်ရှင်။ယေရှုခရစ်တော်ဂျေရုဆလင်မှာကားဆင်တင်ခံရတဲ့နေ့လို့ခရစ်ယာန်ဘာသာဝင်တွေယုံကြည်ထားကြတဲ့ဒီကနေ့ Good Friday နေ့မှာကမ္ဘာတဝန်းကသန်းနဲ့ချီတဲ့ခရစ်ယာန်တွေအထိတ်မှတ်ဆုတောင်းပွဲတွေလုပ်နေကြပါတယ်။ကမ္ဘာတဝန်း COVID-19 ဖြစ်နေချိန်မှာအခုလိုမျိုးဘာသာရေးအထောက်အပံ့နေ့မှာဝိပ္ပယသူအများစုဟာပုံမှန်လိုဖျားရှိခိုးချောင်းတွေမှာစူဝေးဝိပ္ပယတာမျိုးမဟုတ်ဘဲonline ပေါ်ကအပါအဝင်တခြားနည်းလမ်းတွေနဲ့ဆူတောင်းဝိပုပွဲတွေလုပ်နေကြရပါတယ်။ကမ္ဘာနိုင်ငံတော်တော်များများမှာလူတွေဟာအိမ်ပြန်မထွက်ကြဘဲယောဂဘူးကူးဆက်ပြန့်နှံ့မှုထိန်းချုပ်ဖို့ကြိုးစားနေကြတာဖြစ်ပါတယ်။ COVID-19 ကပ်ရောဂါကြောင့်ထိခိုက်နေတဲ့ EU ဥရောပသမ္မတအဖွဲ့ဝင်နိုင်ငံတွေကိုကူညီဖို့အတွက်ယူရိုငွေဘီလျံ900ရန်ပုံငွေ3ဆွဲသွားဖို့ယူရိုငွေကြေး3ဆွဲတဲ့ EU နိုင်ငံ19ခုရဲ့ဗန်ဒါရေးဝန်ကြီးတွေကသဘောတူခဲ့ကြပါတယ်။ကယောဂါကြောင့်ကုမ္ပဏီတွေအလုပ်သမားတွေကျန်းမာရေးစောင့်ရှောက်မှုစနစ်တွေထိခိုက်နေတာရောပါစေရေးအတွက်အခုအတည်ပြုလိုက်တဲ့ငွေတွေကိုသုံးစွဲမှာဖြစ်ပါတယ်။ COVID-19 ကယောဂါထိန်းချုပ်တားဆီးတဲ့အနေနဲ့ရန်ကုန်မြို့နဲ့အထက်မြို့တော်တော်များများမှာမလိုအပ်ရင်အိမ်ပြန်မထွက်ဘဲနေဖို့ညွှန်ကြားချက်ဟာဒီကနေ့ April 10ရက်နေ့မှာစတင်ပါတယ်။မဖြစ်မနေကျန်းမာရေးကိစ္စနဲ့အစားအသောက်ဝယ်ယူဖို့ကလွယ်လို့နေအပြင်မထွက်ကြရေးအတွက်ရန်ကုန်တိုင်းအစိုးရအဖွဲ့ကသက်ဆိုင်ရာအုပ်ချုပ်ရေးဌာနတွေကိုကြီးကြပ်ဆောင်ရွက်ဖို့ညွှန်ကြားထားတာပါ။ရက်ွက်ချေးရွာအလိုက်အုပ်ချုပ်ရေးမှုတွေကလည်း April 10ရက်နေ့ကနေ18ရက်နေ့အထိတရံကာလအတွင်းမှာအိမ်ပြေမထွက်ဖို့ရက်ွက်တွေထဲမှာလိုက်လံနှိုးဆော်ထားပါတယ်။ဒါဟာမဖြစ်မနေလိုက်နိုင်ရမယ့်ဥပဒေညွှန်ကြားချက်တော့မဟုတ်ပါဘူး။ဒါပေမဲ့အိမ်ပြေမထွက်ဖို့ညွှန်ကြားချက်စတင်သက်ဝင်တဲ့ဒီကနေ့မှာရန်ကုန်မြို့နေရာတော်တော်များများမှာလူသွားလူလာနေသွားပါတယ်။ COVID-19 ရောဂါကူးစက်မှုပိုင်းမှာတော့ဓာတ်ခွဲကအတည်ပြုချက်အရရောဂါပိုးကူးနေသူ28ယောက်ရှိသွားပါပြီ။ထူးခြားချက်ကတော့ပြည်ရင်းမှာပဲနေသူတွေကူးစက်မှုတိုးလာသလိုကွာရန်တင်းတီးခြားရက်ခွဲစောင့်ကြည့်သက်တမ်းပြည်ပသားလူတွေမှာပါယောဂါဘူးကူးစက်တာတွေ့လာရပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိ Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။အခုညအတွက်ရေဒီယိုအသံလွှင့်မှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ကျွန်မစုမြတ်မောင်ပါ။
This program has come to you from the Voice of America, Washington.